Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာ VOA American တန်ခါနေ2019ခုနှစ်ဇူလိုင်လ17ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်နိုမီတာ32 40 49လို့ကနေဖမ်းယူနားဆင်နိုင်ရတယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်စတမိုးပြီပါခင်ဗျာ။အခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာမနေ့ခင်ဗျာခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မွတ်ဆွမျိုးကိုအောင်ပွဲခံလိုက်ပြီဖြစ်ကြောင်းအီရတ်ဝန်ကြီးချုပ်ကထပ်မံကြေညာလိုက်ပါတယ်။ကတားနိုင်ငံအခက်အခဲကိုဖြေရှင်းရေးအတွက်အမေရိကန်နိုင်ငံသားဝန်ကြီးဟာကူဝဲနိုင်ငံကိုရောက်နေပါတယ်။ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကိုလက်ခံဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေဒီကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုကျော်ဝင်းလင်းနဲ့အတူတင်ပြပေးသွားမှာပါခင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးမှာကြားမယ်အစီအစဉ်တွေမှာဆိုရင်တော့
The trip to India does have some significance because India is a large country, right?
ဒါကတော့ John Hopkins တက္ကသိုလ်ကနိုင်ငံတကာလီလာရေးသုတေသီ Vikram Naru ရဲ့မှတ်ချက်စကားဖြစ်ပါတယ်။ဘူဂျုံမူကြီးမေအောင်လာရဲ့အိန္ဒိယခီးစဉ်အကြောင်းသတင်းလွှာကိုတင်ဆက်တဲ့အခါမှာနားဆင်ကြရမှာပါ။ဒါအပြင်မြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရေးသူကိုယ်စားလှယ် Miss Yanhili ရဲ့12ရက်ကြာခီးစဉ်ရဲ့အခြေအနေနောက်ပြီးတော့ရခိုင်ပြည်နယ်မှာရွှေပြောင်းနေထိုင်သူတွေရဲ့အခက်အခဲတွေကိုရိုက်ကူးထားတဲ့မှတ်တမ်းတင်ရုပ်ရှင်ကားကိုထိုင်းနိုင်ငံမှာပြသနေတယ်ဆိုတဲ့အကြောင်းအိန္ဒိယသမုဒ္ဒရာအတွင်းအိန္ဒိယ၊အမေရိကန်၊ဂျပန်တို့ရဲ့စီရေးလေ့ကျင့်မှုအစရှိတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။အီရန်နိုင်ငံမူဆူးမြို့ကို IS Islamic စစ်သွေးကြွတွေလက်ကနေပြန်လည်တင်ပတ်လာနိုင်ပြီးအပြစ်သက်အောင်ပွဲခံလိုက်နိုင်ပြီဖြစ်ကြောင်းအီရတ်ဝန်ကြီးချုပ် Haider al-Abadi ကပြောပါတယ်။ဒီအောင်မြင်မှုဟာဖိနှိပ်မှုတွေလူမဆန်တဲ့လုပ်ရက်တွေနဲ့အကြမ်းဖက်မှုတွေအပေါ်အနိုင်ရလိုက်တဲ့အောင်ပွဲဖြစ်ကြောင်းမူဆူးမြို့ဟောင်းမှာပြောကြားတဲ့မင်ကွန်းအတွင်ဝန်ကြီးချုပ်အဘာဒီကအထက်သွင်းပြောကြားခဲ့ပါတယ်။အဲ့ဒီမင်ကွန်းကိုရုပ်မြင်သံကြားကနေတနင်္ဂနွေလုံးကိုပြသခဲ့တာပါ။ IS တို့ရဲ့အကြမ်းဖက်ဝါဒကြဆုံးပြီးသူတို့ရဲ့လုပ်ငန်းတွေကိုရပ်တန့်လိုက်နိုင်ပြီဖြစ်ကြောင်းမူဆူးမြို့ကနေကြေညာလိုက်ကြောင်းဝန်ကြီးချုပ်အဘာဒီကပြောပါတယ်။မူဆူးမြို့မှာ IS အဖွဲ့ကြဆုံးသွားပြီမလဲ။တိုင်းပြည်အတွင်းကြန့်ရှိနေသေးတဲ့ IS အဖွဲ့ရဲ့အကြမ်းဖက်ဝါဒအပေါ်ယုံကြည်သူတွေကိုတိုက်ဖြတ်တာတနင်္ဂနွေလုံးအတိုင်းအတာနဲ့တည်ငြိမ်မှုရှိအောင်လှုပ်ဆောင်တာတွေအပါအဝင်စင်ခုံမှုအများအပြားကိုရင်ဆိုင်ကြရအောင်မှဖြစ်ကြောင်းလဲဝင်းကျုပ်အဘာဒီကပြောပါတယ်ဝင်းကျုပ်အဘာဒီရဲ့ကြေညာချက်ကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပြီးအီရတ်လုံခြုံရေးတပ်ဖွဲ့တွေကိုချီးကျူးကုန်ပြုလိုက်ပါတယ်ဝင်းကျုပ်အောင်ပွဲခံမင်ကုန်းမပြောခင်နိုင်ရီအနေငယ်အလိုအထိမူဆူးမျိုးရဲ့တချို့နေရာတွေမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပေါ်နေစေဖြစ်တယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ
်ပါရှန်ပင်လယ်ကွေ့ဒေသနိုင်ငံတွေကနေပြီးတော့ကာတာနိုင်ငံကိုပိတ်ဆို့ထားတဲ့ကိစ္စကိုကူညီဖြေရှင်းဖို့ကြိုးစားတဲ့အနေနဲ့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကူဝဲနိုင်ငံမှာအခုရောက်နေပါတယ်သူကဆော်ဒီအရေဗျာနဲ့ကာတာနိုင်ငံတွေကိုလည်းဒီတစ်ပတ်တင်သွားဖို့ရှိနေတာပါ။အမေရိကန်နိုင်ငံသားဝင်ကြီးတယ်လဆန်ဟာတူရကီသမ္မတရစီဖ်အဲရိုဂန်နဲ့မနေ့တုန်းကတွေ့ဆုံခဲ့ကြပြီးတော့ကူဝဲနိုင်ငံကိုခီးဆက်ခဲ့တာပါ။သူကတနင်္လာနေ့တုန်းကတော့ယူကရိန်းနိုင်ငံကိုသွားခဲ့ပါသေးတယ်။အခုဒီပတ်တွင်ပင်လယ်ကွေ့နိုင်ငံတွေကိုသွားမဲ့ခီးစဉ်ကတော့ကာတာပြည်ထောင်စုဖြည့်ရှင်းမှာဖြစ်နိုင်ရင်ရှိတဲ့အချက်တွေဘာတွေတွေ့ရမလဲဆိုတာကိုရှာဖွေသွားမဲ့ခီးစဉ်ပဲလို့အမေရိကန်နိုင်ငံသားဝင်ကြီးတယ်လဆန်ရဲ့ထိပ်တန်းကြံပေးပုဂ္ဂိုလ် RC Hammond ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကာတာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်းဖို့နဲ့အမေရိကန်ရဲ့ခိုင်ခံတာဖြစ်တဲ့နိုင်ငံတွေကြားပြောဆိုမှုတွေရှိလာနိုင်ဖို့ကိစ္စတွေကိုဆောင်ရွက်ရေးနိုင်ငံသားရေးဝန်ကြီးတယ်လဆန်ကိုပြောဆိုထားတယ်လို့လည်းအကြံပေးပုဂ္ဂိုလ်ဟမ်မွန်ကဆိုပါတယ်အကြံဖက်ပေါ်စီတွေကိုအားပေးထောက်ခံမှုတွေရှိတယ်ဆိုတော့ဆွဆွဲချင်တဲ့ကာတာနိုင်ငံကိုသူ့ရဲ့အင်ဂျင်နီယာနိုင်ငံတွေဖြစ်တဲ့ဆော်ဒီအာရေဗျာ၊ဘာရိန်း၊အီဂျစ်အရသဘောများဆက်တဲ့နိုင်ငံတွေကလည်းပြီးခဲ့တဲ့လအတွင်းတနမန်ဆက်သွယ်အပါအဝင်ရေချောင်း၊ကုန်းချောင်းနဲ့လေချောင်းတွေပါဆက်သွယ်ဖြတ်တောက်ထားတာပါတူရကီနိုင်ငံကတော့ဒီကာတာကိုစားစာနဲ့ဈေးထောက်ပံ့နေပေးထားပါတယ်ဒီတော့တက်မှာ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းပြိုင်ဘက်ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ကိုထိခိုက်ညှဉ်းနှံစေမဲ့သတင်းအချက်အလက်တွေပေးနိုင်ကြောင်းကတိပြုခဲ့တဲ့ရုရှားရှိနေတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်ရေးအဖွဲ့အရာရှိတွေတွေ့ဆုံခဲ့တယ်ဆိုတဲ့ကိစ္စကိုမသိကြောင်းရုရှားအစိုးရကပြောပါတယ်ထရမ့်ရဲ့အဖွဲ့နဲ့တွေ့ဆုံခဲ့တဲ့ရုရှားရှိနေနတာလီယာဖက်ဆယ်နစ်ကေအရာကိုအစ်မြင့်ရုရှားအရာရှိတွေကမသိဘူးလို့လဲရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောပါတယ်ဒါအပြင်ရုရှားရှိနေတဲ့သူတို့ရဲ့နိုင်ငံရခြားကအဆက်အသွယ်တိုင်းကိုခြေရာခံစောင့်မကြည့်နိုင်ဘူးလို့လဲဒီမီထရီပက်စကော့ဖ်ကပြောပါတယ် Republican Party ရဲ့သမ္မတလောင်းအဖြစ်ဒေါ်နယ်ထရမ့်ရွေးချယ်ခံရပြီး Now, Majag and Adam to search out Kuni Zonlama, Russia Shinin and Dissong at Alu, Tamara Trump at Taji Pitu, Donald Trump Jr. got Joseph B. Eddie Dissong were doing Mr. Trump here, Messrs. Sioni of Pergonzo, Paul Manafort, Mr. Trump here, the mayor, Jared Kushneru, Le Pawing at Elu, Piovani.
Pickamut who dream, I S. Twitcher of Pomelo, Usaya do Chaugu, a three pansy nanged, Iji Jetta Puega, Piovani. So the jolly bone on me dead, the Kankugu, then Lanidonga, Iji Lunyo ye. တပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းခဲ့ကြပြီးတော့အဲ့ဒီမှာအပြန်လန်ပြစ်ခတ်မှုတွေရှိခဲ့ပါတယ်။အစ်ဂျင်နိုင်ငံတောင်ပိုင်းဒိုင်ရိုမြို့မှာစုပစ်ထားတဲ့တိုက်ခန်းတစ်ခုအတွင်းစစ်သွေးကြွလို့ယူဆသူတွေပုံအောင်နေကြတာဖြစ်ပြီးအဲ့ဒီတိုက်ခန်းတွေကိုရဲတွေကဝင်ပြီးတော့စီးနင်းခဲ့တာပါ။အဲ့ဒီနေရာမှာဘုံတလုံးမောင်းပြန်လက်နက်တနက်၅လက်နဲ့ခဲမီးကြောက်တွေအပြင် IS သွေးကြွအဖွဲ့ရဲ့ဝါဒပြန်လုံးဆောင်ရေးစာရဲ့စာရဲ့စာရဲ့နေကိုလည်းရဲအဖွဲ့ဝင်ကရှာဖွေတွေ့ရှိခဲ့တယ်လို့အစ်ဂျစ်ရဲ့တပ်ဖွဲ့ကဆိုပါတယ်။အကြမ်းဖက်လုပ်ငန်းတွေလုပ်ဖို့အစ်ဂျစ်တောင်ပိုင်းမှာဖွဲ့စည်းတစ်ခုကပြင်ဆင်မှုတွေကြောင့်အစ်ဂျစ်စစ်ဖက်နဲ့ရဲဘက်ကလူတွေရာနဲ့ချီပြီးတော့တိုက်ဆုံခဲ့ရပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကပဲစာရင်းဒေ
UAE ဘီကတည်းကမနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကတရင်တွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆူဆွတ်ချက်တွေကိုစုံစမ်းစစ်ဆေးမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကိုလာရောက်ခွင့်ပေးဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကတနင်္လာနေ့မှာထပ်မံဖိအားပေးတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးရေးမှူးယန်ဟီလီရဲ့စနစ်ရကြမြန်မာနိုင်ငံခီးစဉ်အစမှာသမ္မတကြီးဟေလီကအခုလိုတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေထွက်ပေါ်နေတာကိုစုံစမ်းစစ်ဆေးရေးအတွက်ယူအန်အစီအရကုလသမဂ္ဂလူခွင့်ရေးကောင်စီကတိခါမှာခင်ဗျာ UNHRC ကုလသမဂ္ဂလူခွင့်ရေးကောင်စီကပြီးခဲ့တဲ့မလအတွင်းအချက်အလက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းပေးခဲ့တာပါ။ဒါပေမဲ့ကုလသမဂ္ဂကဆီလို့မဲ့အိန္ဒိယနိုင်ငံကအင်ဒီရာဂျိုင်စင်သီလင်္ကာနိုင်ငံကရာဒီကာကူမာရာဆွာမီအော်စတြေးလျနိုင်ငံကခရစ္စတိုဖာဒိုမီနစ်စီဒိုတီတို့သုံးဦးနဲ့ဖွဲ့စည်းထားတဲ့အချက်အလက်ရှာဖွေရေးကိုယ်စားလှယ်အဖွဲ့ကိုပြည်ဝင်ခွင့်ဗီဇာပေးမှာမဟုတ်ကြောင်းမြန်မာဒုတိယနိုင်ငံရေးဝန်ကြီးဦးကျော်တင်ကဇွန်လ29ရက်နေ့ကပြောကြားခဲ့ပါတယ်။လူမျိုးရေးဘာသာရေးကွဲပြားမှုတစ်ခုတည်းကြောင့်ဘသူမှခွဲခြားဆက်ဆံခြင်းမခံရတဲ့ကြောင်းမြန်မာအစိုးရအနေနဲ့ဒီအချက်အလက်ရှာဖွေရေးအဖွဲ့ပေါ်ပေးအပ်ထားတဲ့တာဝန်တွေထမ်းဆောင်ခွင့်ပြုဖို့အရေးကြီးကြောင်းမြန်မာနိုင်ငံအတွင်းဖြစ်ပျက်နေတာတွေကိုနိုင်ငံတကာအတိုင်းအဝန်းအနေနဲ့လစ်လျူရှုထားလို့မရနိုင်ကြောင်းဒီကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလက်ခံဖို့မြန်မာအစိုးရကိုအားလုံးအတူတကွတောင်းဆိုကြရမှာဖြစ်ကြောင်းတာမကြီးဟေလီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီကိစ္စကိုမြန်မာအစိုးရဘက်ကတရားစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေတယ်ဆိုပြီးကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုလက်ခံဖို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းညှင်းဆိုထားပါတယ် UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာဇူလိုင်လ1ရက်နေ့ကနေ6ရက်နေ့ထိမြန်မာနိုင်ငံကို6ရက်ကြာတောက်ရောက်လည်ပတ်ခဲ့ပြီးပြည်ပခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကိုလည်းတောက်ရောက်ခဲ့တယ်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုပေးဖို့မဟာမင်းကြီးဖီလီပိုဂရန်ဒေကမြန်မာနိုင်ငံကပြန်လည်မထွက်ခွာခင်မှာပြောကြားခဲ့ပါတယ
်မြန်မာနိုင်ငံတွင်းလူခွင့်ရေးခြေအနေနဲ့ပတ်သက်ပြီးတော့လေ့လာမယ်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီဟာဆက်သွယ်ရေးဥပဒေပုံမှန်ပြင်ဆင်မှုစူးစမ်းနေတဲ့သူတွေပါဝင်ကမန်တိုင်းသားဖွဲ့နဲ့လည်းကုလသမဂ္ဂဖွံ့ဖြိုးရေးအစည်းအဝေး UNDP ရဲ့ရန်ကုန်ရုံးမှမနေ့ကတွေ့ဆုံခဲ့ပါတယ်လူခွင့်ရေးဆိုင်ရာမြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့အခုတစ်ခါမြန်မာပြည်ခီးစဉ်တွင်ကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်ရန်ကုန်နဲ့နေပြည်တော်ပါဝင်အထူးစီးပွားရေးစုံနေရာတွေကိုလည်းတော်ရောက်လေ့လာဖို့စီစဉ်ထားပါတယ်။လုံခြုံရေးအခြေအနေတချို့ကြောင့်မစ်စယန်ဟီလီရဲ့အခုခီးစဉ်တွင်ခီးစဉ်တချို့ကိုတော်ရောက်ခွင့်ပြုမှာမဟုတ်ဘူးလို့မြန်မာစစ်ရကပြောဆိုထားပါတယ်။အခုခီးစဉ်ကကုလသမဂ္ဂလူခွင့်ရေးကောင်စီကချမှတ်ထားတဲ့ချက်လက်ရှာဖွေဖို့ထုတ်ရေးအဖွဲ့နဲ့ပတ်သက်ခြင်းမရှိသေးဘူးလေမြန်မာစစ်ရကတတိပေးအကြောင်း ကြားထားပါတယ် Miss Yan Healy ရဲ့အခု ခီးစဉ် ဟာ ဇူလိုင်လ 10 ရက်နေ့ကနေပြီးတော့ 22 ရက်နေ့အထိ စနစ် ကြာမဲ့ ခီးစဉ် ဖြစ်ပါတယ် ဒီ ခီးစဉ် တွင် လူခွင့်အခြေအနေနဲ့ပတ်သက်လို့ တွေ့ရှိချက်တွေကို လာမဲ့ အောက်တိုဘာလ မှာ ကျင်းပမဲ့ ကုလသမဂ္ဂ ထွေထွေညီလာခံမှာ သူ့ရဲ့ စီရင်ခံစာကို Miss Yan Healy တင်သွင်းသွားဖို့ ရှိနေပါတယ်
American သမ္မတ အင်ပီယိုရော ကထုတ်ပြန်တဲ့ ကြေညာချက်တစ်ခုမှာ တရုတ် သမ္မတ ရှီကျင်းပင် ကို People's Republic of China တရုတ်ပြည်သူ သမ္မတ နိုင်ငံတော် သမ္မတ လို့ ဖော်ပြရမယ် အစား Republic of China တရုတ်သမ္မတနိုင်ငံတော်သမ္မတလို့မှာရင်းဖော်ပြမိတဲ့အတွက်အမေရိကန်အရာရှိတွေကတောင်းပန်ကြောင်းတရုတ်နိုင်ငံကပြောပါတယ် Republic of China တရုတ်သမ္မတနိုင်ငံတော်ဆိုတာဟာတရုတ်ပြည်မှာကြီးကခွဲထွက်သွားပြီးပြန်လည်ပေါင်းစည်းဖို့စောင့်ဆိုင်းနေတဲ့ဒေသအဖြစ်တရုတ်နိုင်ငံကသတ်မှတ်ထားတဲ့ထိုင်ဝမ်ကျွန်းကိုရည်ညွှန်းခေါ်ဆိုတာဖြစ်ပါတယ်အဲ့ဒီလိုမှာရင်းဖော်ပြမိတဲ့အတွက်တောင်းပန်ကြောင်းနဲ့အမားပြင်ဆင်ချက်ကိုလည်းပြုလုပ်ပြီးဖြစ်ကြောင်းအမေရိကန်ဘက်ကအကြောင်းကြားခဲ့တယ်လို့တနင်္လာနေ့ကပြုလုပ်တဲ့ပု ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
နိုင်ငံ ခရကူ မြို့မှာ ကျင်းပခဲ့ပြီးတော့ ကုလသမဂ္ဂ UNESCO ရဲ့ ရှေးဟောင်းမွေနေ့ နေရာ စီးရင်ဝင် 22 နေရာကို အသစ်သတ်မှတ် လိုက်ပါတယ်။ အဲဒါကြောင့် ကုလသမဂ္ဂ UNESCO ရှေးဟောင်းမွေနေ့ ထိန်းသိမ်းရေး စီးရင်ဝင် နေရာပေါင်း စုစုပေါင်းအခု 1,083 နေရာရှိတော့ပါပြီ။ အသစ်သတ်မှတ်လိုက်တဲ့ 22 နေရာထဲမှာ ကမ္ဘောဒီးယား တရုတ် ဣန္ဒိယနဲ့ ဂျပန် နိုင်ငံတွေက တမိုင်းဝင် နေရာတွေလည်း ပါဝင်ပါတယ်။ ကမ္ဘောဒီးယား နိုင်ငံက ရှေးဟောင်း အရှနာပူရ ဒေသမှာ Sambor Prikuk Zerinia, Tionangan, Jinhain, Pinega, Hosil Dita, Edita, Saint Laya Solution, Tiba in Jemusat in Sente Apibare, Japananga, Ka di Ikonoshimacho, Indiananga, Sultan Bin, Letaka, New York, Hare, Dita, Le Palmare.
ထိပ်တန်းရောက်မြန်မာနိုင်ငံနဲ့နိုင်ငံတကာသတင်းတွေကိုကုစုံဝင်လိုက်တဲ့ခုကြောင်းအောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။ VOA ထုတ်လင်းချက်တွေကို burmese.voanews.com India ye nengan ye si ye thai pang gong zong ni ne tui sung ma phit tu lu tu wo nengan no aji ke chi India ga gong piu u khana li ne chu su bu si zin tha ba de ma in jin nai ga api sung wo tin pya pi ba le ma khmyar
aku cha ga ya de atan ga ro bo jong mu ji me yang lai u saung ne tat ma ro chit chi ko sa le phwe bu India si u si chou Bipin Rawat ga July 9 ye Gaya Muga, a loathing booting then John Simpuema, India Yoya Gane, Gompu Ekangera Pibare, Bojomuji Mian Line do Dutia Yitane, Lita Uzi Jodule, Lipa Bagabi, July Lock, Chowyanigani, Goyaniti, Boda Gayago, a Yenzo, Toya Kedara Pibare, July Lock, Chowyanigani, Saton Yeniti, Shia Jamime, India Nangan Keys in Dream, Bojomuji Mian Laiha, India Winjijo, Narendra Modi, Gagway Winji, Aaron Jaitley, Amyuda Longjong Ye Jambi, Ajit Duval Dune, July La Saleyanima, Dissoma Pipare, Dikis in Yet Tujajane Badalu, India Myanmar Sassan Ye Janjin Dulepi, American Bikazu, John Hopkins Stagduye, Nangangali Lai Tana, Sinyet Tudeti, Vikram Neruga, Akulu Pioware.
Trip to India does have some significance because India is.
Aku India Kizima, Tujamu, Dizon Kuro Shinibare. Bajang Le Suro. India ha Myanmar nengan ye twet paw ti ma de inijin nengan phit par le naw data re Myanmar apa win tacha kaisa de ma tiyo ye pawin patat mu paw ma India ga hnit paw atan cha ka de ga so ye mu ri shi ka par le naw bojo mu ji me online ko le ale tha pi do ko zo ni khin chu so bo shi par le
da pyin lat shi ma Myanmar ye inijin na nengan phit cha de tiyo ne India ja sat san yi ha le lun nge de tong bat ga sa pi tin ma le shi par le Bhutan Nangan Doklan Gongye Nye Dita Ma, Tiyoka Lampau Lomu Chao, India Ye Kunyi Gu Bhutan Ga Taongkhan Gere Dwe, Tiyoka India Ja Sasan Yi Dima Gere Dwe Chao Le, India Ni Ne Myanmar Nangan Ne Sasan Yi Kao Mumbu Lula Re Chao Vikram Neeru Ga Thao Gya Wai. မြန်မာနဲ့ဆက်ဆံရေးမှာစီရေးအရသာမကနှစ်နိုင်ငံအနီးကပ်ဆက်ဆံရေးပုံမတိုးမြင့်မှုအိန္ဒိယဘက်ကစိတ်အားထက်သန်နေတာကိုလည်းတွေ့ရကြောင်းဗိုက်ခရမ်နီရူးကအခုလိုပြောပါတယ
် Not just that India hopes to sell armaments and equipment to Myanmar but that India wants to make sure that
အိန္ဒိယဘက်ကမြန်မာနိုင်ငံကိုစီးရေးဆိုင်ရာလက်နက်ပစ္စည်းတွေရောင်းချဖို့တခုတည်းမျှော်လင့်ထားတာမဟုတ်ပါဘူး။အိန္ဒိယဟာမြန်မာရဲ့အကူအညီတွေကိုထောက်ပံ့ပေးနိုင်တဲ့အင်းကြီးချင်းနိုင်ငံဖြစ်တယ်ဆိုတာကိုလည်းမြန်မာခေါင်းဆောင်တွေကိုပြကျင်နေတာပါ။ဆက်ဆံရေးတိုးမြင့်ဖို့အိန္ဒိယဘက်ကကြိုးပမ်းနေတဲ့အချက်ထဲမှာအနောက်မြောက်ချမ်းမှာနှစ်နိုင်ငံနယ်စပ်ကိုဖြတ်ပြီးတော့အဝေးပြေးလက်မကြီးတိစောက်နေတာမျိုးလည်းပါဝင်ပါတယ်။အခုဆိုရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အလစ်ပတ်ခီးစဉ်မျိုးရှိပါတယ်။နောက်ထပ်ပြီးတော့လည်းနှစ်နိုင်ငံအနည်းကဆက်ဆံရေးတိုးမြင့်မှုအိန္ဒိယကကြိုးစားသွားမှာဖြစ်ပါတယ်
။အိန္ဒိယနဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးမှာလုံခြုံရေးအကျိုးစီးပွားပါဝင်နေကြောင်းအိန္ဒိယမြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကပြောပါတယ်
။အခုအချိန်တွေကတော့အပြောင်းလဲနိုင်ငံတကာခင်းကျင်းတဲ့ဒေတာတွေခင်းကျင်းအပြောင်းလဲတစ်စုံတည်းကတော့ရှိတယ်။ရှိတဲ့အချိန်မျိုးမှာပမာနိုင်ငံတက်မတော်ဦးစီးအကောင်ဆောင်တူလာလေတဲ့အခါမှာတော့နိုင်ငံဆက်ဆံရေးကိစ္စမှာဆွေးနွေးရတဲ့ကိစ္စတွေမှာထူးခြားမှုတွေတစ်စုံတည်းအရောဟိုရှိမယ်လို့ကျွန်တော်တို့မှန်းဆရပါတယ
်။အထူးသဖြင့်ပထဝီအနေထားအရအိန္ဒိယအတွက်မြန်မာနိုင်ငံရဲ့အရေးပါမှုနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေရဲ့အမြင်ကတော့
နိုင်ငံရဲ့လုံခြုံရေးကာကွယ်ဖို့အတွက်အဓိကကတော့ဒီကနေ့ဒေတာတို့မှာတရုတ်နိုင်ငံရှိတာ။အဲတရုတ်နိုင်ငံနဲ့အိန္ဒိယကြားမှာပမာနိုင်ငံကြားကံဖြစ်နေတော့ပမာနိုင်ငံရဲ့ခရီးကြမှုအိန္ဒိယကောင်းကောင်းသိတယ်တို့တော်လည်းလုံခဲ့နှစ်20လောက်အတွင်းမှာအိန္ဒိယဟာသူလုံးချင်တဲ့လောက်လုံခြုံရေးအကာအကွယ်ကိုပမာနိုင်ငံဆက်ဆူရစီရရအောင်မယူနိုင်ခဲ့ဘူးလို့ကျွန်တော်တော့မြင်နေခင်ဗျ။နောက်ဒုတိယတစ်ချက်ကတော့အိန္ဒိယနဲ့ဇက်ပမာနိုင်ငံနဲ့နဇက်မှာအိန္ဒိယဆော့ကိုဆန့်ကျင်နေတဲ့လက်နက်ဖွဲ့စည်းတဲ့ကိစ္စဟာဒီတက်မတော်ဆော့လက်ထက်ကကွန်ပျူတာခဲ့တာဟာဒီဖြစ်တော့ဘယ်စီဝေးဒီဘယ်နိုင်ငံကောင်းဆောင်နေခီးအပြန်လောက်တော့အမနိုင်ငံဘက်ကတော့မရှိသေးပါဘူးစသဖြင့်ပြောပြီးတော့လက်တွေ့ကတော့ရှိနေတော့ဒီကိစ္စလည်းပဲဒီခီးစဉ်မှာအင်းရဲ့ဘက်ကဆွေးနွေးမယ်လို့မှန်းဆပါတယ်ခင်ဗ
ျဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အခုခီးစဉ်မတိုင်ခင်အိန္ဒိယကမြန်မာစစ်တပ်ကို105မီလီမီတာအပေါ်စားအမြောက်တွေဒုံးကျည်တွေရိုင်ဖယ်တနက်တွေရေဒါတွေမော်တာအမြောက်တွေစစ်သုံးရွေပြောင်းနိုင်တဲ့တံတားတွေစစ်သွေးရေးပစ္စည်းတွေညှာကြည့်မှန်ပြောင်းတွေစစ်စင်ရေးမှာအသုံးပြုနိုင်တဲ့ကွန်ပျူတာ software တွေလမ်းပေါက်တဲ့နေရာမှာအသုံးပြုတဲ့ဆောက်လုပ်ရေးပစ္စည်းတွေအပါအဝင်စစ်သင်းမော်အသေးစားတွေကိုပေးထားပြီးဖြစ်ပါတယ်။ဒါ့အပြင် American Dollar 38တန်းနီးပါးတန်ဖိုးရှိတဲ့အသေးစား torpedo တွေရောင်းချဖို့လည်းသဘောတူထားပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအိန္ဒိယရဲ့ရန်ဘတ်ပါကစ္စတန်နိုင်ငံကနေစစ်တိုက်လေယာဉ်အမျိုးအစား JF-17 ကိုမြန်မာကဝယ်ယူဖို့နှစ်နိုင်ငံသဘောတူညီလက်မှတ်ရေးထိုးထားပါတယ်။အလားတူစစ်လက်နက်ပစ္စည်းတွေဝယ်ယူဖို့အတွက်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအိန္ဒိယခီးစဉ်မတိုင်ခင်ရုရှားနိုင်ငံကိုမကြာသေးခင်ကတွားရောက်ခဲ့တယ်လို့ပြီးခဲ့တဲ့လပိုင်းတွေကဂျာမနီနဲ့ဩစတီးရီးယားနိုင်ငံတွေကိုတွားရောက်ခဲ့ပါတယ်ရှင်
။မှန်ရင်နိုင်ပြောပြတော့ဖြစ်ပါတယ်။တော်ရရှိများခင်ဗျာ။ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီဟာသူမရဲ့6ကြိမ်မြောက်မြန်မာပြည်ခီးစဉ်ကိုမနေ့ကစတင်လိုက်ပါပြီ။စနေရတာကြာမြင့်မဲ့အဲ့ဒီခီးစဉ်အတွင်းကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်ပါဝင်ရန်ကုန်နေပြည်တော်နဲ့အထူးစီးပွားရေးဇုံတွေကိုတွားရောက်ဖို့စီစဉ်ထားပေမဲ့လုံခြုံရေးအခြေအနေတွေရောတချို့နေရာတွေကိုတွားရောက်ခင်းတော့ပြစ်ပင်ထားတယ်လို့သိရပါတယ်အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ရဲ့သတင်းလောကကိုနားဆင်ပါခင်ဗျာ
မြန်မာနိုင်ငံအတွင်းလူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့လေ့လာမယ်ကုလသမဂ္ဂလူအခွင့်အရေးထူးကိုယ်စားလှယ်မစ်ရန်ဟီလီဟာရန်ကုန်မြို့မှာဆက်သွယ်ဥပဒေပုံမှန်ပြင်ဆင်မှုကြိုးစားနေသူတွေအပါအဝင်ကမန်တိုင်းနာဖွဲ့တွေနဲ့လည်းကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရုံးမှာတွေ့ဆုံခဲ့တာပါမစ်ရန်ဟီလီရဲ့ဒီကနေ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရုံးရဲ့ပြင်ကြားရေးတာဝန်ခံဦးအေးဝင်းကအခုလိုပြောပါတယ
်ကမန်ဖွဲ့နဲ့တွေ့ရတယ်ဒီ66ဂါကြီးနဲ့ပတ်သက်လို့ဘယ်လိုရှာနေလဲဟိုလိုပေါ့ဒီရက်ဖက်ဖို့ဒီနေတွေ့ရတယ်။မကျန်တဲ့ဟာတွေကဒီ UN ထဲမှာပဲသိဖို့များတယ်
။မစ်ရန်ဟီလီနဲ့တွေ့ဆုံမှုရှိတဲ့ကုလသမဂ္ဂကလေးသင်ငယ်များရှမ်းပုံငွေအဖွဲ့ UNICEF ရဲ့ဌာနကိုယ်စားလှယ်ကတော့မြန်မာနိုင်ငံအတွင်းကလေးသင်ငယ်အရေးနဲ့ပတ်သက်လို့ကြန့်ရှိနေသေးတဲ့ကိစ္စရပ်တွေကိုအလေးထားဆွေးနွေးသွားဖို့ရှိတယ်လို့ VOE ကိုပြောပါတယ်
။ UNICEF ကလိုင်းလိုက်ဒီ
progresses relating to children's rights, but also.
ဒီစနေနဲ့မြန်မာနိုင်ငံအတွင်းကလေးတွေခွင့်ရတဲ့နာမကကျန်းရှိနေသေးတဲ့စိန်ခေါ်ကဲဆမ်းမှုတွေနဲ့ပတ်သက်လို့ကလေးငယ်တွေကိုတက်ရောက်နိုင်တဲ့အကြောင်းအရာတွေကိုဆွေးနွေးတော့ဖို့ရှိပါတယ်သူတို့ပြည်တော်ပြည်ကဖြစ်ပွားရာဒေသတွေမှာနေထိုင်တဲ့ကလေးငယ်တွေအရေးကိုပြောဆိုတင်ပြသွားဖို့ရှိပါတယ်
။ဒါ့အပြင်ကုလသမဂ္ဂနဲ့တွဲဆောင်ခဲ့တဲ့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးနဲ့ပုံမှန်60ကြောက်ကာကြီးဖြတ်သိမ်းပေးဖို့ဦးဆောင်လှုပ်ရှားနေသူတွေကပန်မြန်မာအဖွဲ့ရဲ့ Program Director မဆာကြီးဦးကတော့လက်တလုံးသတင်းသမားတွေဖမ်းဆီးခံရတာအပါအဝင်အများပြည်သူလေးလာနိုင်မှုချပြထားတဲ့ဆက်သွယ်ရေးဥပဒေမူကြမ်းရဲ့အားနည်းချက်တွေနဲ့ပတ်သက်လို့မစ်ယန်ဟီလီကိုတင်ပြဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ဟုတ
်အဓိကအကျဉ်းကျွန်တော်တို့ပြောခဲ့တဲ့အချက်ကဟိုရှေ့နေ့ကပြည်ထောင်စုသုတော်ဆိုင်မှာဆက်သွယ်ဥပဒေကျင့်စဉ်ဥပဒေကျမ်းဆိုပြီးတော့သူတို့ဆင့်ကျင်းလိုက်ပါတယ်။နောက်သတင်းစာတွေထဲမှာလည်းသူတို့ထည့်သွင်းလိုက်တယ်။အဲကျင့်စဉ်လိုက်တဲ့အချက်မှာသူတို့က60ကျောက်ကကြီးကိုပဲအဓိကစောင်းပြီးလုပ်ထားတာတွေ့ရတယ်။ချက်၄ချက်လောက်ကိုသူတို့ကဥပဒေမူကျမ်းအနေနဲ့ကျင့်သွင်းလာတယ်။အဲချက်၄ချက်ကလည်းကျမတို့တောင်းဆိုတဲ့အချက်ဒီဟိုတော်တော်များများ cover မဖြစ်ဘူးပေါ့နော်။နောက်မြင်မြင်ထက်ထက်ဒီဟာကြီးကိုအတိအကျချမ်းလိုက်မှစိုးရိမ်နေပေါ့နော်။စိုးရိမ်နေဆိုကျမတို့အဲကျမတို့ရဲ့စိုးရိမ်မှုတွေကိုကျမတို့ကပြောပြခဲ့တာပါ
။လူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ဟာဒီခီးစဉ်အတွင်းကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့အပါအဝင်ရန်ကုန်နေပြည်တော်နဲ့အထူးစီးပွားရေးဆောင်ဆိုတဲ့နေရာတို့ကိုလည်းတွားရောက်လေ့လာဖို့စီစဉ်ထားတဲ့အကြောင်းအကြံပြန်ပြောဆိုထားပါတယ်။အရင်တစ်ခေါက်တွေမှာတော့ဘယ်နေရာတွေတွားရောက်မယ်ဆိုတာကိုခီးစဉ်မစခင်ကတည်းကအခြေတဝင့်သတင်းထုတ်ပြန်ထားတတ်ပါတယ်။တစ်ဆက်တည်းမှာပဲလုံခြုံရေးအခြေအနေတချို့ကြောင့်မစ်ယန်ဟီလီရဲ့ခီးစဉ်တချို့ကိုတွားရောက်ခွင့်ပြုမှာမဟုတ်ဘူးလို့အစိုးရကဆိုထားပါတယ်။ဒါပေမဲ့လည်းလက်ရှိအချိန်ထိတော့ဘယ်လိုနေရာတွေကိုတွားခွင့်ပြုမှာမဖြစ်ဘူးဆိုတာကိုတိတိကျကျပြောဆိုထားခြင်းမရှိသလိုကုလထူးကိုယ်စားလှယ်ကိုတီပေးပြောကြားပြီးမှသာမီဒီယာကိုထုတ်ဖော်ပြောကြားသွားမယ်လို့အစိုးရထိပ်ပိုင်းကောက်ဆောင်တူကပြောပါတယ်။ဒါ့အပြင်မစ်ယန်ဟီလီရဲ့ဒီခီးစဉ်ဟာကုလသမဂ္ဂလူ့အခွင့်အရေးကောင်စီကချမှတ်ထားတဲ့အချက်လက်ရှာဖွေဖော်ထုတ်ရေးမစ်ရှင်နဲ့ပတ်သက်ခြင်းမရှိသေးဘူးအစိုးရကအတိအပြည့်အကြောင်းကြားထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့ဒီခီးစဉ်ဟာဇူလိုင်10ရက်နေ့ကနေ21ရက်နေ့အထိ12ရက်တာကြာမြင့်မှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းမှာလူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့တွေးရှိချက်တွေကိုလာမယ့်အောက်တိုဘာလမှာကျင်းပမယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြသွားဖို့ရှိပါတယ်ခင်ဗျာ
။ကိုထည့်အောင်ပြောပြသွားတော့ပါ။မြန်မာနိုင်ငံအနောက်ဘက်ပိုင်းရခိုင်ပြည်နယ်ကရွှေပြောင်းအခြေချနေထိုင်သူတွေရဲ့အခက်အခဲတွေကြောင့်တင်ပြထားတဲ့စစ်တွေဆိုတဲ့အမှတ်တံရုပ်ရှင်စာကိုဒီလအတွင်းထိုင်းနိုင်ငံမှာပြသနေပါတယ်။လူမှုအတိုင်းဝိုင်းအတွင်းပြည်ပခါတွေရွှေပြောင်းအခြေချနေထိုင်ရသူကလေးငယ်တွေဘလူရိုက်ခတ်မှုရှိတယ်လဲဆိုတာနဲ့ဘာသာမတူတဲ့သူတွေကြမှာကွဲပြားခြားနားမှုတွေအဆုံးသတ်ဖို့ဆိုရင်ပညာရေးကိုတွန်းမြင့်လှုပ်ဆောင်ဖို့လူတွေအကြောင်းရည်ကူးထားတဲ့အဲ့ဒီမှတ်တမ်းတွေရုပ်ရှင်ကရန်ကုန်မှာကျင်းပတဲ့လူခွင့်ရေးနဲ့လူကုန်တိတ်ခါနိုင်ငံတကာရုပ်ရှင်ပွဲတော်မှာပြသခွင့်မရခဲ့ပါဘူးအဲ့ဒီရုပ်ရှင်ဇာတ်လမ်းအကြောင်းကိုကုအောင်ကတင်ပြထားတာကိုနားဆင်ပါခင်ဗျာ
အမေရိကန်နိုင်ငံကမှတ်တမ်းရုပ်ရှင်ဖန်တီးသူဂျန်နီဟဲလစီကအသက်16နှစ်အရွယ်ဗုဒ္ဓဘာသာဝင်ယောက်ျားလေးတဦးနဲ့မွတ်စလင်မလေးတဦးတို့အကြောင်းဇာတ်ရင်တည်ရိုက်ကူးထားတာပါ2012ခုနှစ်ကဖြစ်ပွားခဲ့တဲ့လူမှုအတိုင်းဝိုင်းနှစ်ခုကြားကပြည်ပခါတွေအတွင်းနေနေမိရှုဖြစ်စီခံရတာကြောင့်သူတို့နှစ်ဦးဟာမိသားစုနဲ့အတူဒုက္ခသည်စခန်းမှာနေထိုင်နေရတာပါအဲ့ဒီပြည်ပခါကြောင့်လူပေါင်းသသိန်းကျော်ဟာဒုက္ခသည်စခန်းတွေမှာနေထိုင်နေရပြီးမွတ်စလင်အများစုဟာဒီကနေ့အထိစစ်တွေမျိုးကသူတို့နေအိမ်တွေကိုပြန်ခွင့်မရသေးဘဲအဲ့ဒီဒုက္ခသည်စခန်းတွေမှာပဲနေထိုင်နေရပါတယ်ဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်လူမှုအတိုင်းဝိုင်းကြားကတင်းမာမှုတွေကိုအဆုံးသတ်နိုင်ဖို့ရည်ရွယ်ပြီးတော့အခုလိုမှတ်တမ်းရုပ်ရှင်ဖန်တီးတာဖြစ်တယ်လို့ဂျန်နီဟဲလစီကပြောပါတယ
် The film was intended to try to create a small
ဗတိပခဖြစ်ပွားရာဒေသမှာနေထိုင်နေရတဲ့လူငယ်တွေရဲ့အခြေအနေကိုမြေမောင်းထိုးပြဖို့ရည်ရွယ်ပြီးတော့ဒီမတန်ရုပ်ရှင်ကိုဖန်တီးခဲ့တာပါအဲ့ဒီလိုဖန်တီးရမှာရိုဟင်ဂျာမွတ်စလင်တွေအကြောင်းသာမဟုတ်ပဲဗုဒ္ဓဘာသာဝင်လူငယ်တွေရဲ့အခြေအနေကိုလည်းထည့်သွင်းရိုက်ကူးခဲ့ပါတယ်ဘာလို့လဲဆိုတော့ဒီပဋိပက္ခဟာဗုဒ္ဓဘာသာဝင်လူငယ်တွေအပေါ်မှာလည်းရိုက်ခတ်မှုရှိလို့ပ
ါမတူကွဲပြားတဲ့လူမှုအတိုင်းဝန်ကြားကဗုဒ္ဓဘာသာဝင်အောင်ကံမြင့်နဲ့မွတ်စလင်ဖြူဖြူတန်းတို့အကြောင်းမှတ်တမ်းရုပ်ရှင်ရိုက်ကူးထားတာပါဖြူဖြူတန်းဟာကျောင်းဆရာမတအူးဖြစ်လာဖို့ရည်ရွယ်ထားပေမဲ့ဒုက္ခသည်စခန်းမှာ၈တန်းအထိသာကျောင်းတက်ခွင့်ရှိပြီးအထက်တန်းပညာဆက်သင်ဖို့အခက်ကြုံနေရသူပါဒုက္ခသည်စခန်းကတခြားသူတွေလိုပဲသူဟာစခန်းကနေထွက်ခွာခွင့်မရပါဘူ
းမာရှူဂူဂျာရှူဂူဂျ
ီတိုဖန်နိုင်စမကဆရာမဖြစ်ချင်တာပါတကယ်လို့ဒါမွတ်စလင်ကျောင်းသားတွေကိုစာသင်ပေးနိုင်မယ်ဆိုရင်အခုလောက်ထိအခြေအနေဆူဆူဝါးဝါးရင်ဆိုင်ရခြင်းမှရင်ဆိုင်ရမှာပါလူသားချင်းအတူတူစမတို့အခြေအနေတွေကဘာကြောင့်ဒီလောက်ကွာခြားနေတယ်ဆိုတာကိုရခိုင်မင်းကလေးငယ်တွေကိုကျွန်မမေးချင်ပါတယ
်အောင်ကံမြင့်ကတော့ဆရာဝန်တဦးဖြစ်ဖို့ရည်မှန်းထားပြီးဒုက္ခရောက်နေတဲ့ကလေးငယ်တွေနဲ့လူစုကိုအကျိုးပြုခြင်းသူပါလူမှုအတိုင်းဝိုင်းတွေအတွင်းပြည်ပကဒဏ်ရာဒဏ်ချက်တွေကိုခံစားနေရတယ်လို့သူကပြောပါတယ်
ဒီလိုလေးကြမယ်ဆိုတော့ဘယ်လိုလဲနိုင်ငံ
ကအားလုံးကဒီလိုပြည်ပကမျိုးတွေကိုငင်းငွေစိတ်ပြက်နေပါပြီနိုင်ငံလည်းနင်းထာလာပါတယ်အားလုံးအတူတကွနေထိုင်နိုင်အောင်အများစုကလက်တွဲညီညီလှုပ်ကြဖို့လိုအပ်ပါတယ်ကျွန်တော်လည်းအဲ့လိုပဲနေကျင်လှပါပြီ
ဆရာတော်ဘဒနာတီဝင်နာကတော့စီဝါရေးအချက်တဲကြောင့်အခုလိုပြိပခါတွေဖြစ်ပေါ်တာလို့ပြောဆိုပြီးပညာရဲ့လူငယ်မျိုးဆက်တွေအနေနဲ့ညီညွတ်ရေးအတွက်ရည်ရှည်လှုပ်ဆောင်သွားဖို့လိုကြောင်းအခုလိုမြင်ကြပါတယ်
။ဆရာရာကောင်းပါဖို့အတွက်
လူတွေကြောင်းလဲလာဖို့အတွက်ဆိုရင်အသက်အရွယ်အမျိုးသားအမျိုးသမီးမခွဲကြပဲပညာစည်းပူးဖို့လိုအပ်ပါတယ်။အဲ့လိုဆိုရင်တော့ပြိပခါတွေရှောင်ရှားလာနိုင်မှာဖြစ်ပြီးဘလို့ညှိနှိုင်းရမှာလဲဆိုတာကိုလည်းသိလာမှာပါ။
စစ်တွေမှတ်တမ်းရုပ်ရှင်ရိုက်ကူးရေးအတွက်ထောက်ပံ့ကူညီပေးတဲ့ Smile ပညာရေး Foundation ဦးဆောင်ညင်ကြေးမှုဦးမျိုးဝင်းကနိုင်ငံတကာအနေနဲ့ဒီမှတ်တမ်းရုပ်ရှင်ကနေရခိုင်ပြည်နယ်အတွင်းကပညာရေးအခြေအနေကိုသတိပြုမိဖို့မျှော်လင့်တယ်လို့ပြောပါရယ်။ Director Hellesy ကလည်းလူမျိုးရေးခွဲခြားဆက်ဆံမှုတွေဟာ Rohingya Muslim ကလေးငယ်တွေရဲ့ပညာသင်ကြားခွင့်အပေါ်ရိုက်ခတ်မှုရှိနေတာကိုသက်ဆိုင်သူတွေအနေနဲ့သိရှိပြီးဒီလိုအခြေအနေတွေအဆုံးသတ်ဖို့မြန်မာအာဏာပိုင်တွေကိုတွန်းအားတစ်ခုဖြစ်စေလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါရယ်ခင်ဗျာ
။ကိုအောင်ပြောပြသွားတာဖြစ်ပါတယ်။အခုတော့ Data တွင်သတင်းတစ်ပုဒ်ကိုဆက်ပါမယ်။အိန္ဒိယအမေရိကန်နဲ့ဂျပန်သုံးနိုင်ငံပူးတွဲပြီးတော့အိန္ဒိယသမုဒ္ဒရာအတွင်းရှိတဲ့ကြာပူးတွဲရေတက်စီရေလေ့ကျင့်မှုတစ်ခုပြုလုပ်နေပါတယ်။တရုတ်ရဲ့စီရင်ရာကြီးထွားလာနိုင်မှုကိုကြည့်ပြီးအခုသုံးနိုင်ငံပူးတွဲစီရေလေ့ကျင့်မှုနည်းနည်းဆိုင်ဆိုင်ရှိလာနေတာလည်းဖြစ်ပါတယ်။ဒီအကြောင်းကို VOE သတင်းတောက် Angela Prasicha သတင်းပေးပို့ထားတာကိုကိုကျော်လင်းကပြောပြပေးပါလိမ့်မယ်
။အိန္ဒိယသမုဒ္ဒရာအတွင်းကမလဘာဒေသမှာဇူလိုင်လ10ရက်ကနေပြီးတော့18ရက်နေ့ထိအိန္ဒိယဂျပန်နဲ့အမေရိကန်သုံးနိုင်ငံပူးတွဲပြီးတော့ရှေ့ကျဆေးလေ့ကျင့်မှုလုပ်နေကြတဲ့အထက်မှာအဲ့ဒီသုံးနိုင်ငံကအကြီးအမားဆုံးစစ်သင်္ဘောကြီးတွေနဲ့ရေငုပ်သင်္ဘောကြီးတွေလည်းပါဝင်ပါတယ်တရုတ်နိုင်ငံရဲ့ပင်လယ်ပြင်ရေပိုင်နဲ့ဆိုင်ရာအထင်ရဲမှုတွေဟာတောင်တရုတ်ပင်လယ်ပြင်ထဲမှာသာမကပဲအိန္ဒိယသမုဒ္ဒရာအတွင်းမှာရှိလာမယ်ဆိုတဲ့စိုးရိမ်မှုတွေလည်းတိုးနေတာပါအခုမလဘာဆေးလေ့ကျင့်မှုဟာအိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ပြည်ရဲလာတော့ကတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံလုံခြုံရေးပို့ပြီးတော့အားကောင်းအောင်လှုပ်ဆောင်ကြဖို့အသေးချာပြောဆိုခဲ့ကြပြီးတဲ့နောက်ပိုင်းအထင်ရှားဆုံးမြင်တွေ့ရတဲ့ပူးတွဲစီရေးလက်ချက်မှုပါပဲအခုမလဘာစီရေးလက်ချက်မှုတွင်အမေရိကန်ရဲ့နျူကလ িয়ার ဆွမ်းအင်၃လေယာဉ်တင်စစ်သင်္ဘောကြီးဖြစ်တဲ့ USS Nimitz အပါအဝင်စစ်သင်္ဘော15စီးကျော်ပါဝင်ပါတယ်အိန္ဒိယနိုင်ငံရဲ့လေယာဉ်တင်စစ်သင်္ဘော INS Varamadiya နဲ့ဂျပန်ကအကြီးဆုံးစစ်သင်္ဘော JS Izumo တို့လည်းစီရေးလက်ချက်မှုမှာပါဝင်နေတာဖြစ်ပြီးအခုတစ်ခေါက်ကရေငုပ်သင်္ဘောတိုက်ဖြတ်ရေးစီးရေးလက်ချက်မှုကိုအဓိကထားပြီးတော့လုပ်နေကြတာပါအမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်တစ်ခုမှာတော့အင်ဒိုအာရှပစိဖိတ်ဒေသအတွင်းပင်လယ်ပြင်လုံခြုံရေးဆိုင်ရာချိန်ချောက်မှုတွေတိုးလာနေတယ်လို့ဖော်ပြထားပါတယ်ပြီးခဲ့တဲ့2013ခုနှစ်ဒီဇင်ဘာလကနေစပြီးတော့အိန္ဒိယသမုဒ္ဒရာအတွင်းမှာတရုတ်ရေတပ်သင်္ဘောတွေရဲ့ဝင်ရောက်မှုတွေအကြိမ်တော်တော်များများရှိခဲ့ပြီးတော့တရုတ်ရေငုပ်သင်္ဘောအနည်းဆုံး9ကြိမ်ဝင်ရောက်ခဲ့တယ်လို့စီးရေးလက်လာသူတွေကပြောဆိုကြပြီးဒီလောက်ရတဲ့ဟာတရုတ်ရဲ့အင်အားပြမှုတွေဖြစ်လိမ့်မယ်လို့သူတို့ကယူဆကြပါတယ်။နယူးဒေလီခြေဆိုင်အိန္ဒိယပင်လယ်ရေကြောင်းဆိုင်ရာအဖွဲ့အစည်းရဲ့ညွှန်ကြားရေးမှူး VJ စကူဂျာကတော့တရုတ်ရေတပ်ကကိုယ့်အိမ်နောက်ဖေးမှာရောက်နေတဲ့သဘောဖြစ်နေပြီလို့ဆိုပါတယ
်။ Understand that there were 13 vessels of different kind whether they are for counter piracy operations or for the purpose of surveillance or
လောလောဆယ်မှာကိုပဲအိန္ဒိယသမုဒ္ဒရာအတွင်းပင်လယ်ပြင်နှင်းနှီးရေးအတွက်လားထောက်လန်းစုံစမ်းရေးလာမသိနိုင်တဲ့အမျိုးအစားမတူတဲ့တရုတ်စစ်ရေရင်73စီးလောက်ရှိတယ်လို့ကျွန်တော်တို့နားလည်ထားပါတယ်
။ပါကစ္စတန်ရဲ့သီရိလင်္ကာနိုင်ငံတွေကစိတ်ကန်းတွေဆောက်လို့ရေးမှာတရုတ်ရဲ့ဗန္ဒာရေးထောက်ပံ့မှုတွေရှိနေတာကြောင့်တရုတ်သင်္ဘောတွေအိန္ဒိယသမုဒ္ဒရာအတွင်းချင်းနှင်းဝင်ရောက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးအိန္ဒိယအတွက်စိုးရိမ်မှုတွေဖြစ်စေပါတယ်။တရုတ်ဘက်ကတော့နိုင်ငံတွေအတွင်းပုံမှန်သဘောပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဘာမှကန့်ကွက်စရာမရှိတဲ့အကြောင်းတရုတ်နိုင်ငံသားဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကန်ရှောင်းကဒီမလဘာစီးရေးလက်ချက်မှုမတိုင်ခင်မှာပဲပြောထားတာရှိပါတယ်အခုတလောတရုတ်နဲ့ဘူတန်နိုင်ငံအကြားမှာရှိတဲ့ဒုက္ခလန်ကုန်းမြင့်မြင့်မှာတရုတ်ဘက်ကလမ်းဖောက်လုပ်ခဲ့တာကိုကန့်ကွက်နိုင်ဖို့ဘူတန်ကနေပြီးတော့အိန္ဒိယနိုင်ငံစီအကူအညီတောင်းခံခဲ့ပါတယ်အဲဒါကြောင့်အိန္ဒိယစစ်သားတွေဟာတရုတ်လမ်းဖောက်လုပ်မှုကိုဟန်တားခဲ့ပါတယ်ဒီပြဿနာကြောင့်တရုတ်နဲ့အိန္ဒိယနိုင်ငံကြားတင်းမာမှုအစ်စ်တွေဖြစ်ပေါ်လာခဲ့ပြီးတော့တရုတ်ဘက်ကအိန္ဒိယသမုဒ္ဒရာအတွင်းစစ်သင်္ဘောကင်းလွတ်မှုတွေတိုးမြင့်လှုပ်ဆောင်လာနေတဲ့အချိန်မှာပဲအခုလိုအိန္ဒိယဂျပန်နဲ့အမေရိကန်တို့ပူးပေါင်းပြီးတော့ရေသက်ဆိုင်ရာစီးရေးလက်ချက်မှုတွေအိန္ဒိယသမုဒ္ဒရာအတွင်းမှာပြုလုပ်နေကြတာပါခင်ဗျာ
ကိုကျော်အောင်လင်းတင်ပြတော့တာဖြစ်ပါတယ် VOA မြန်မာပိုင်းကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာတော်ရချင်းတို့အနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာက bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာနေနေခင်ဗျာခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်ဒီပဲဖြစ်ပါတယ်လိုင်းတိုမီတာ32 40 49တို့ပြင်လိုင်းတိုမီတာ50 kHz 5995နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာတင်ကားစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
နိုင်ငံတစ်နိုင်ငံချင်းစီ region တစ်ခုချင်းစီပေါ်ပေါ်မှုတည်ပြီးတော့ပြောင်းလဲပါတယ်ခင်ဗျလိုအပ်ချက်တွေအကုန်လုံးလေးလာစားသောက်ဖို့တဲ့ပုံစံတွေကိုလေးလာ
စီးပွားရေးကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်ဒါပြင်တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်။အရင်ဦးဆုံးကောက်နှုတ်တင်ပြပေးချင်တာကတော့ Eurasia Review စာတော်မှာရေးသားထားတဲ့ The Way to Deal with the Kachin Conflict ကချင်အရေးကိစ္စကင်တွယ်နိုင်တဲ့နည်းလမ်းဆိုတဲ့သတင်းသုံးသပ်ချက်ဆောင်မှာဖြစ်ပါတယ်။ရေးသားသူကတော့ဒေါက်တာ Chandra Scran ဖြစ်ပါတယ်။အထူးခြားဆုံးဖြစ်ပွားခဲ့တဲ့ဖြစ်ရပ်ကတော့ကချင်လွတ်မြောက်ရေးအဖွဲ့အစည်း KIO ရဲ့လက်နက်ကင်တပ်ဖွဲ့ KIA ဟာဒုတိယအကြိမ်ပင်လုံညီလာခံမတိုင်ခင်ရဲ့နိုင်ငံလူမှာ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားများဖက်ဒရယ်ကောင်စီကနေနှုတ်ထွက်သွားတာပဲဖြစ်ပါတယ်။အလားတူထူးခြားမှုတစ်ခုကတော့အဲ့ဒီဖွဲ့ဟာ UWSC ဝအဖွဲ့ကဥဆောင်ပြီးတော့တရုတ်ကကြောတော်နောက်ခံပေးထားတဲ့မဟာမိတ်အဖွဲ့နဲ့ပူးပေါင်းလိုက်တာဖြစ်တယ်လို့ရေးသားထားပါတယ်။KIA ဟာအသေးအမွှားအဖွဲ့မဟုတ်ပါဘူးမြန်မာပြည်မှာအင်အားအကြီးဆုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ UWSA ပြီးရင် KIA ဟာဒုတိယအကြီးဆုံးဖြစ်ပါတယ်ဒုတိယအင်အားအတောင်တင်းဆုံးအဖွဲ့အနေနဲ့ဝါအဖွဲ့ရဲ့ဦးဆောင်မှုကိုလက်ခံလိုက်တဲ့ဖြစ်ရပ်ဟာထူးဆန်းပြီးတော့စဉ်းစားရခက်စေပါတယ်ကြည့်ရတာကတော့အစိုးရနဲ့ငြင်းငြင်းရေးဆွေးနွေးမှုကိုဝါကဦးဆောင်လိုပုံရတယ်လို့យေတာထားပါတယ်ဝါအဖွဲ့ကအရင်ဦးသိန်းစိန်အစိုးရလုပ်ခဲ့တဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စရေး NCA ကိုသဘောမတူဘူးလို့ကြေညာထားတာပါUNFC ကနေ KIA နှုတ်ထွက်သွားတဲ့အကြောင်းတွေထဲမှာ UNFC ရဲ့တခြားအဖွဲ့ဝင်တွေက NCA မူပေါင်းကိုလက်ခံမှုစီစဉ်နေတာကိုဟန်တားလို့မရတာကြောင့်ဖြစ်တယ်လို့လည်းသုံးသပ်ထားပါတယ်။နောက်တစ်ချက်ကတော့ KIA ခေါင်းဆောင်တွေကြောင့်မှာအကွဲအပြဲကြောင့်လည်းဖြစ်နိုင်တယ်လို့သုံးသပ်ထားပါတယ်။ခေါင်းဆောင်တွေဖြစ်ကြတဲ့ဘူဂျုတ်အန်ဘန်လာရဲ့ဘူဂျုတ်ဂွမ်ရှောင်နဲ့ဘူဂျုတ်ဂွမ်မော်တို့အာနာလွန်ဆွဲဘွဲကနေပေါ်ပေါက်လာတာလည်းဖြစ်နိုင်တယ်လို့သုံးသပ်ထားပါတယ်။ကချင်အတွက်အကောင်းဆုံးနည်းလမ်းကတော့မြန်မာစိုးရနဲ့တိုက်ရိုက်ညှိနှိုင်းဆွေးနွေးဖို့ပဲဖြစ်လိမ့်မယ်လို့ထောက်ပြထားပါတယ်။သူတို့လိုချင်တာကတော့ဒန်းတူဆက်ဆံမှုလေးစားမှုနဲ့ကိုယ်ပိုင်အုပ်ချုပ်권ရဒေသဖြစ်ဖို့ပါပဲစသဖြင့်ရေးသားထားပါတယ်။ဆက်လက်တင်ပြချင်တာကတော့ AOD online magazine မှာကြော်စွာမှုရေးသားထားတဲ့ Journalist Case to Test Judiciary ဆိုတဲ့ဆောင်းပါးဖြစ်ပါတယ်။မကြသေးခင်ကဖမ်းဆီးခံရတဲ့သတင်းသမား၃ဦးရဲ့အမှုကိုဘယ်လိုကင်တွယ်ဆုံးဖြတ်မလဲဆိုတာတရားစီရင်ရေးအဖွဲ့ရဲ့လက်တွင်းကိုရောက်နေပြီဖြစ်တယ်လို့ဆောင်းပါးကိုအစကြည့်ရေးသားထားပါတယ်။မကြခင်ကပဲဒေါအောင်ဆန်းစုကြည်ကကျမတို့အနေနဲ့ကိစ္စတစ်ခုချင်းစီကိုဘယ်လိုတရားရုံးတင်စစ်ဆေးရမယ်ဆိုတာမျိုးမှတ်ချက်ပြီးပြောဆိုခွင့်မရှိပါဘူး။အဲ့ဒါကတရားစီရင်ရေးကဏ္ဍလှုပ်ဆောင်ရမယ်အပိုင်းဖြစ်ပါတယ်လို့ပြောထားပါတယ်။တစ်ချက်ထဲမှာပဲတရားစီရင်ရေးကဏ္ဍကသူ့အနေနဲ့သူ့တာဝန်ကိုမှန်မှန်ကန်ကန်လှုပ်ဆောင်နိုင်ခြင်းမရှိဘူးဆိုရင်တော့အုပ်ချုပ်ရေးပိုင်းကနေလိုအပ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်သွားဖို့တာဝန်ရှိပါတယ်လို့ပြောဆိုခဲ့တဲ့အကြောင်းထောက်ပြထားပါတယ်။သတင်းစာရှင်းလင်းပွဲတစ်ခုမှာ AOD နဲ့ Democratic မြန်မာအတန် DPP တို့ရဲ့သတင်းတောက်၃ဦးဖမ်းခံခဲ့ရတဲ့ကိစ္စပေါ်နိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မှတ်ချက်ပေးပြောဆိုချက်ဖြစ်ပါတယ်။ဒီသတင်းတောက်တွေကို1908ခုနှစ်အင်္ဂလိပ်ကိုလိုနီအစိုးရလက်ထက်ကပြဋ္ဌာန်းခဲ့တဲ့မတရားအတင်းအကျပ်တွေပုံမှန်နဲ့အရေးယူထားတာဖြစ်တယ်လို့ထောက်ပြပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့စကားအရဆိုရင်တော့တရားစီရင်မှန်တိုင်းဟာလွတ်လပ်စွာလှုပ်ဆောင်နိုင်တယ်ဆိုတဲ့သဘောဖြစ်တယ်လို့ယူဆရတဲ့အကြောင်းလွတ်လပ်စွာဆုံးဖြတ်နိုင်တယ်ဆိုတဲ့သဘောပါမေးစရာရှိတာကတော့မြန်မာနိုင်ငံရဲ့တရားစီရင်ဟာလွတ်လပ်မှုရှိပါရဲ့လားဆိုတာပဲဖြစ်တယ်လို့យေတာထားပါတယ်။2011ခုနှစ်ကစလို့တန်းပြီကပွင့်လင်းလာပေမဲ့တရားစီရင်မှုစနစ်ကတော့နောက်တန်းကလိုက်နေသေးရှိပြီးအခုဒေါအောင်ဆန်းစုကြည်ခေါင်းဆောင်တဲ့ဒီမိုကရေစီနှိကြရွေးကောက်ခံအစိုးရတက်လာခြင်းအထိ မထူးတဲ့အခြေအနေပဲရှိနေသေးတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ
။ရောရှိမှာခင်ဗျာလူနာစွာထုတ်ဖော်ပြောဆိုခြင်းကိုကြီးကြပ်စွာကြောင်းဆိုပြီးတော့လူခွင့်လှူရှားသူတွေသတင်းမီဒီယာသမားတွေနဲ့တက်ကြွလှူရှားသူတွေကန့်ဝတ်နေကြတဲ့စစ်တွေပုံမှန်66ဂါကြီးပါဝင်တဲ့ဒီစစ်တွေဥပဒေပြင်ဆင်ချက်မူကြမ်းထွက်ပေါ်လာပါပြီ။ဒီပြင်ဆင်ချက်မူကြမ်းဟာကန့်ဝတ်သူတွေအတွက်ကျေနပ်လောက်စရာရှိပါသလား။ကျေနပ်အားရစရာမရှိဘူးဆိုရင်လည်းဘာကြောင့်ပါလဲ။သရရှင်တွေမှရောဒီဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်ဖို့ဓမ္မမဟုတ်ဖြတ်သိမ်းဖို့အတွက်ခိုင်လုံတဲ့အမြင်အယူဆရှိပါသလား။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေ VOE ကိုကိုယ့်ရဲ့ဖုန်းနံပါတ်တွေကြိုပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့မိကွန်းဒါမှမဟုတ်ကိုယ့်ရဲ့မြင်းတွေကိုကြိုတင်ပြပို့ထားနိုင်ပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
ဒီငါညတဲ့ဒီလိုင်းစီစင်မှာတာဝန်ဆွေးနွေးလိုသူတွေဒီကနေ့ည9နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့ဒေါ်လာလတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ
ဒီနေ့ပြည်တင်ပြမယ် EDM အသုံးကတော့
Make a killing
ဖြစ်ပါလေစာလုံးပေါင်းက make make ကတခုခုကိုပြုလုပ်တာ a ကတခု killing killing က noun နာမ်အဖြစ်တတ်ချင်းလို့လွန်ကောက်ဒီပေရပြီမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါလေဒါကြောင့် make a killing လွန်ကောက်ဒီပေကငွေအများကြီးရလိုက်တာပေါ့ idiom အဓိပ္ပာယ်ကလည်းဆင်နူတယ်လို့ဆိုရမှာပါလူတဦးဟာလောင်းကစားရမှာပဲဖြစ်ဖြစ်ရည်ရင်းမြုံနံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်အမျက်မြင့်ညက်ကလေးရလိုက်တယ်ကျမတို့မြန်မာဘန်းစကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့ make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်ဒီတော့ငယ်ပတ်တယ်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The business tycoon made a killing in the gas exploration project
အဲ့ဒီစီးပွားရေးလုပ်ငန်းရှင်ကြီးကတဘာဝတန်းဝေရှာဖွေစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထည်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
The business tycoon made a killing in the gas exploration project.
We atorli ya lai de, a myat myet kle ya lai de, a pwa ji pwa lai de so yin belu pyo ma le.
Make a killing.
Lo pyo lo ya ba de. A da ga do di ni minute twe tin pya ga de idiom a thong mae phit ba de.
ဒါကတော့ဒေါ်လာလတ်တန်ရဲ့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးကြတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပြပါတော့မယ်။ပထမဆုံးစီးပွားရေးကဏ္ဍကိုနားဆင်ရပါမယ်။မြန်မာနိုင်ငံကထွက်တဲ့ coffee တွေဟာအကြီးအသေးကောင်းမွန်ကြောင်းနိုင်ငံတကာမှာတဖြည်းဖြည်းနာမည်ရလာတဲ့အမြနိုင်ငံတကာဈေးကွက်ထဲမှာတဖြည်းဖြည်းတိုးပေါက်ဝင်ရောက်လာနေပြီဖြစ်ပါတယ်။မြန်မာ coffee တွေကိုလက်ရှိ data တွင်နိုင်ငံတွေကဈေးကွက်တွေမှာရောင်းနေပြီးတော့မကြခင်အနောက်နိုင်ငံဈေးကွက်တွေကိုပါတင်ပို့ရောင်းချဖို့ပြင်ဆင်နေတယ်လို့အောင်နေလင်းထွန်းကုမ္ပဏီစတင်တည်ထောင်ပြီးတော့ညံကြီးရှင်အမိနဲ့ဖြန့်ချီနေတဲ့ဥငွေထွန်းကိုဆက်သွယ်မေးမြန်းပြီးတော့အခုဒီပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားတာကိုနားဆင်ပါခင
်ဗျညံကြီးရှင်ကော်ဖီဆိုပြီးတော့လုပ်ခဲ့တာတော့2012ကပေါ့နော်2012ကနေပြီးတော့ဟိုစလုပ်ခဲ့ရတာနေပြီးတော့တကယ်ကိုဒီပွားကိုတင်ပို့ပြီးရောင်းလိုက်တာတော့2015-2016ကနေပြီးတော့စတင်ရောင်းနိုင်ပါတယ်။ခုဒီ2019မှာတော့ကမ္ဘောဒီးယား၊ထိုင်း၊စင်ကာပူနဲ့နောက်ခုကနေဒါနိုင်ငံကိုတိုးချဲ့ပြီးရောင်းဖို့ကျွန်တော်လုပ်နေပါတယ်
။ဟုတ်ကဲ့။အခုစပြီးတော့ရောင်းနေတဲ့နိုင်ငံတွေမှာကောဒီဆိုကြပါစို့ရေပွားအဖြစ်တော့ဒေတာရင်းရနိုင်ငံတွေပေါ့နော်။ဆိုတော့
ဟုတ်ကဲ့ပါ။အ
ဲ့ဒီမှာကောဈေးကွက်အနေထားဘယ်လိုရှိသလဲ။ဆိုလိုချင်တာကမြန်မာကော်ဖီကကျွန်တော်တို့အကြီးသေးကောင်းနေဆိုတော့အကြီးဘူးအဖြစ်ကျွန်တော်တို့နားလဲရတယ်ပေါ့နော်ဆိုတော့
ဒီဒီတခြားနိုင်ငံတွေမှာဝင်ရောက်နဲ့ခါမှာသူတို့ရှိမှရှိပြီးသားကော်ဖီရေးသွေးနေနိုင်ရှင်ဘလို့အနေထားရှိတယ်လဲနောက်ဈေးကွက်အနေထားဘလို့ရှိပါသလားဟုတ်ကဲ့ပါကျွန်တော်တို့သွားရောက်နဲ့ကမ္ဘောဒီးယားနိုင်ငံနဲ့ထိုင်းနိုင်ငံရဲ့ဟိုအခြေအနေလေးပြောရမယ်ဆိုရင်တော့ကျွန်တော်တို့သူတို့နိုင်ငံမှာရှိနေတဲ့လက်ရှိဈေးကွက်ပေါ်မှာရှိနေတဲ့တင်တာတဲ့ပစ္စည်းတွေကိုရေးသွေးအဖြစ်ခေါ coffee yawn ne sin paw ma tot tor le ko ja ni bi nau ka ja lo sei ya chanaw the po bi chi ye quality a phit ga ma kaw bu da tru lo le tru nai ngai ma sai pyu ra da ga le bi lo tin pa a ni bi lo be chanaw coffee le ko tin twin ya ba u ma bi vietnam lo lao so thai lo a ni bi tin twin la le coffee le ko be tru tou na bo no ai chin ni ma chanaw twa bi lo တို့ပေါ့ပြီးတော့ဈေးကွက်ကိုသွားပြီးရောင်းချကြည့်တဲ့အချိန်မှာကျွန်တော်နိုင်ငံအားသာချက်တွေအများကြီးရှိတယ်။ဈေးကွက်ရဲ့ဟိုလက်ခံတဲ့အနေအထားမှာလည်းကျွန်တော်တို့ကရှိတယ်။အဲ့တော့ကျွန်တော်တို့ဆိုအခုကမ္ဘောဒီးယားမှာဆိုင်၅ဆိုင်မှာစပြီးကျင်းနာပြီးပြီဆိုရင်အဲ့တော့အဲ့ဆိုင်တွေမှာလည်းရောင်းကွက်တဲ့အနေအထားရှိပါတယ်။ဟုတ
်။ဟုတ်ကဲ့။ဒါကတော့အခုဒါအစပြုကစားဟိုအနေအထားမှာပဲရှိသေးတယ်လို့ဆိုရမယ်ပေါ့နော်ရေဘူးအဖြစ်တော့
။ဟုတ်ပါတယ်။ဟုတ်ပါတယ်ခင်ဗျ။ရေဘူးအဖြစ်ပြောရရင်တော့ဟိုသူတို့လက်ခံတယ်ဆိုတဲ့အနေအထားမှာရှိပါတယ်။တကယ်ကြတော့လည်းဒီအစားတောက်ဆိုတာကဟိုသူ့နိုင်ငံကသူ့ဒေတာမှာရှိနေဒေတာဇွဲတွေနိုင်ငံဇွဲတွေရှိတာပေါ့နော်ဟိုတချို့ကလည်းသူတို့တောက်နေကြကော်ဖီမျိုးနဲ့မတူဘူးဆိုရင်ဟိုလက်မခံတာမျိုးလည်းရှိတတ်တာပေါ့ဒါပေမဲ့ကျွန်တော်သွားပြီးတော့မှဟိုဈေးကွက်ထဲဝင်ပြီးတော့ဟိုဟိုနမူနာတွေပေးနောက်တစ်ခါကျတော့တကယ်ကိုဟိုဆိုင်နဲ့ဆက်သွယ်ကြည့်တဲ့အခါမှာတော့အားလုံးကဟိုလက်ခံကြတဲ့အနေအထားကိုရှိပါတယ
်ဟိုထိုင်းနဲ့ဆိုင်ရင်ကမ္ဘောဒီးယားမှာပို့ပြီးအယောင်တွက်နေတယ်ဆိုတဲ့သဘောလားခင်ဗျာ
အော်ဟုတ်ပါတယ်အဓိကကတော့ကမ္ဘောဒီးယားမှာကကျွန်တော်တို့ကိုယ်တိုင်ဟို distribution ကိုကိုယ်တိုင်လုပ်ပါတယ်ခင်ဗျဟိုထိုင်းမှာကတော့ကျွန်တော်တို့ distribution ကိုကျွန်တော်တို့တယောက်ကနေကင်ပေးပါတယ်အဲ့တော့သူတို့ကလည်းလောလောဆယ်တော့ကျွန်တော်ဈေးကွက်ရဲ့အနေအထားကိုစပြီးတော့စတင်လေ့လာနေပါတယ်ထိုင်းမှာလည်းအခုကတော့အဲ့ organic ဆိုင်တစ်ခုမှကျွန်တော်တို့စရောင်းနေပါပြီလောလောဆယ်ထိုင်းကနေပြီးတော့သူတို့ဒီအဲ့ပညာရှင်ကကျွန်တော်တို့ခြံနေပါလိုက်ပြီးတော့ကြည့်နေပါတယ်ကြည့်နေပြီးတော့သူတို့ဘက်ကလည်းစိတ်ချယုံကြည်ရတဲ့အနေအထားဖြစ်တယ်ဆိုလို့ရှိရင်ဆိုင်တနိုင်ငံလုံးကိုကျွန်တော်ဖြန့်ဖို့ဆိုပြီးတော့ကျွန်တော်လုပ်နေပါတယ်လောလောဆယ်တော့သူတို့ဆိုင်ဒီဇိုင်းမှာစပြီးတော့ organic coffee ကိုပဲအဓိကထားပြီးရောင်းနေပါပြီခင်ဗ
ျဒီညဏ်ကြီးရှင် coffee ကမြန်မာနိုင်ငံဈေးကွက်တင်မကောင်းနိုင်ငံတကာကိုထိုးပေါက်လာပြီးနောက်ပိုင်းဆိုလို့ချင်းဒီအနောက်နိုင်ငံတွေကိုပါဒီထိုးပေါက်ဖို့အတွက်ဟိုစီမံကိန်းလည်းရှိတယ်ဆိုတော့မြန်မာနိုင်ငံကဈေးကွက်ထဲမှာဖြန့်ဖြူးတဲ့ချင်းကပ်ပုံနဲ့ဒီဟိုဒေတာရင်းနိုင်ငံတွေကချင်းကပ်ပုံနောက်အနောက်နိုင်ငံကိုချင်းကပ်မဲ့ပုံကရောဖြန့်ဖြူးတဲ့ပုံစံကဘလို့ကွာခြားမှုရှိမလဲခင်ဗ
ျဟုတ်ကဲ့မတူကြပါဘူးကျွန်တော်ဖြည့်ရင်းမှာကြတော့ကျွန်တော်တို့ကဟိုဖြန့်ကြည့်ရဲ့ပုံစံက retail market ကိုအရင်သွားတယ်ပြီးသွားတဲ့ခါကျတော့မှဟိုဟာပေါ့ site လေးကိုကျွန်တော်လိုက်တယ်ဒါနဲ့ဒီအခု regional market ပေါ့ Thailand နဲ့ Cambodia တို့မှာသွားတဲ့ပုံစံကြတော့မရဘူးကျွန်တော်ကိုယ်တိုင်က distribution ကိုတေချာဝင်ဆိုင်ပြီးတော့မှလုပ်လို့ရတယ်အဲအနောက်နိုင်ငံတွေသွားဖို့လည်းဒီပုံစံနဲ့ပဲသူတို့နိုင်ငံမှာရှိနေတဲ့ဒီ retail market တွေကိုဘယ်လိုမျိုးဟို coffee တွေရောင်းလဲနောက်တစ်ခါကျတော့ဒီ coffee ဆိုင်သေးလေးတွေကိုကျွန်တော်ဘယ်လိုရောင်းလဲနောက်ဟိုကျွန်တော်တို့ကတော့ဟို product အနေနဲ့ရောင်းရတာဖြစ်တဲ့အတွက်အဲ့ product မှာရှိနေတဲ့အဲ့ product ရဲ့လိုအပ်ချက်တွေအကုန်လုံးကိုကျွန်တော်ပြည့်မီအောင်လုပ်ပြီးတော့မှရောင်းရတဲ့ခါကျတော့နိုင်ငံတစ်နိုင်ငံချင်းစီ region တစ်ခုချင်းစီပုံပေါ်မှုတည်ပြီးတော့ပြောင်းလဲပါတယ်ခင်ဗျလိုအပ်ချက်တွေအကုန်လုံးလေးလာစားသောက်တဲ့ပုံစံတွေကိုလေးလာပြီးတော့ပုံစံတွေပြောင်းပြည့်နောက်တစ်ခုကဟိုသူတို့မှာရှိတဲ့အရွယ်စားတွေပေါ့နော်စိုင်းနေမှာတင်ဘလို့ရွယ်စားမျိုးသူတို့တင်လိတင်တာရှိလဲအဲ့တင်တာတဲ့တင်လိတင်တာရှိတဲ့ဟာမျိုးကျွန်တော်ပြောင်းပြရပါတယ်ဟိုနိုင်ငံတကာကိုသွားတဲ့အခါမှာပြင်ဆင်မှုအတွက်လုပ်ခဲ့တာတော့ကျွန်တော်ကြာပါပြီဒါပေမဲ့အခုဒီနှစ်မှာတော့ကျွန်တော်အင်တိုက်အားတိုက်နဲ့လှုပ်လာနိုင်ပါတယ်နောက်မြန်မာကော်ဖီလည်းနိုင်ငံတကာသိလာပါပြီဟိုအရေးသွေးရအဖြစ်ကောင်းတယ်ကျွန်တော်ရဲ့ဝန်ဆောင်မှုအဖြစ်ကောင်းတယ်ဆိုပြီးတော့နာမည်ကလည်းထွက်လာပါတယ်
အဲ့တော့မြန်မာပြည်ကကော်ဖီတွေကိုဒီကုန်ကြမ်းအဖြစ်နဲ့ထုတ်ရောင်းနေတာတဲ့အခုလိုမျိုးကုန်ကြောအဖြစ်ထုတ်ပြီးတော့ပေါ့နော်စားသုံးသူတွေလက်ထဲကိုဖြန့်ဖြူးတာကဒီပို့ပြီးတော့အကျိုးများရှိစေတယ်ဆိုတဲ့သဘောပေါ့
ဟုတ်ကဲ့ပါခင်ဗျကျွန်တော်တို့ကတော့ညံကြီးရှင်ကော်ဖီကိုအဓိကတောင်သူတွေအကျိုးရှိဖို့ပေါ့နော်ကုန်ပစ္စည်းကိုအရင်တော့ကျွန်တော်တို့ကုန်ကြမ်းအနေနဲ့ပဲရောင်းနေရတာနေပြီးတော့မှကုန်ကြောအနေနဲ့ထုတ်ပြီးတော့မှနိုင်ငံတကာကိုထွက်ပြီးတော့ရောင်းမယ်ဟိုတောင်သူတွေကိုလည်းနှစ်စဉ်ကျွန်တော်တို့ဟိုဝင်ငွေရပိုရအောင်လို့နောက်တစ်ခါကျတော့အလုတ်ကင်ခွင့်ရေးတွေရအောင်လို့နောက်ဆုံးတစ်ခုကတော့အသိပညာတွေရအောင်ပေါ့နော်အဲ့လိုမျိုးလုပ်ရင်းနဲ့ထုတ်ကုန်တွေထုတ်တယ်ကျွန်တော်တို့လုပ်ငန်းကိုလည်းအကြမ်းများဖြင့်ဟိုတောင်သူတွေကနေပြီးတော့မှဝင်ရောက်ပြီးတော့ လုပ်ကိုင်နိုင်တဲ့လုပ်ငန်းတွေနဲ့ကျွန်တော်ရည်စူးရပါတယ်အဲ့တော့အခု marketing အနေနဲ့ပြောရရင်လည်းကျွန်တော်ဟိုပစ္စည်းကိုပြည်တွင်းမှာဟိုဈေးကွက်ထဲမှာအရောင်းအဆုံးပစ္စည်းအနေနဲ့ရှိလာပါတယ်အဲ့ဒီရောင်းရတဲ့အနေထားပေါ်မူတည်ပြီးတော့ကျွန်တော်တို့ပစ္စည်းတွေကိုနိုင်ငံတကာဟိုဒီဟိုဟာပေါ့လာလေတဲ့လူတွေကဝယ်သွားပါတယ်ဝယ်သွားရင်လည်းကျွန်တော်တို့ email တွေပို့ပါတယ်ဒီပုံပစ္စည်းကိုသူတို့နိုင်ငံမှာရောင်းကြပါတယ်ဆိုပြီးတော့ပို့လာပါတယ်။နောက်အဲ့ဒီလူတွေကပဲသူတို့နိုင်ငံမှာရှိနေတဲ့ importer တွေ distributor တွေနဲ့ချိတ်ဆက်ပေးပါတယ်။အဲ့တော့ဟိုကျွန်တော်တို့အဓိကပြောချင်တာကတော့ကိုယ်မသာတကယ်ကိုအရေးသွေးရှိတယ်။ကိုယ်မသာတကယ်ကိုလုံနိုင်ကိုင်နိုင်တဲ့အခြေအနေရှိရယ်ဆိုအခုချိန်ကတော့လမ်းစပွင့်နိုင်တဲ့အနေအထား။နောက်တစ်ခါကျတော့ကျွန်တော်တို့အတွက် export ဆိုတဲ့ဟာကိုစပြီးတော့မှန်းနိုင်တဲ့အနေအထားမျိုးဖြစ်ပါတယ်။ကျွန်တော်နိုင်ငံကရှိနေတဲ့ဒီသဘာဝတရားစတာပေါ့။ဆိုင်ကြီးရနေထွက်တဲ့ဟာကိုလူတိုင်းကလက်ခံပါတယ်အဲ့တော့ကျွန်တော်တို့ဘက်ကဟိုစူးစမ်းပြီးတော့ဒီနှစ်ဒီပိုင်းမှာနိုင်ငံတကာစည်းကွက်တွေကိုချက်တွင်ပြီးတော့နိုင်ငံတနိုင်ငံပြီးတနိုင်ငံပေါ့နော်ကျွန်တော်လှုပ်သွားမယ်လို့ကြီးမားလာပါတယ်ခင
်ဗျအပစင်စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြတာဖြစ်ပါတယ်အခုတော့နောက်အပစင်ကဏ္ဍတစ်ခုဖြစ်တဲ့တူတာစုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါဒီတစ်ပတ်မှာတော့ဝါရှင်တန်ဒီစီကအများပြည်သူတည်ယူပို့ဆောင်ရေးစနစ်နဲ့တဘာဝပတ်ဝန်းကျင်ဘလို့ထိန်းသိမ်းထားတယ်လဲဆိုတဲ့အကြောင်းဝါရှင်တန်မြို့တော်မှာလိုက်လံလှည့်ပတ်ကြည့်ရှုခဲ့တဲ့မတ်မေချိုလင်ကိုကုအောင်ကဆက်တွေ့မေးမြန်းပြီးတော့တင်ဆက်ထားပါတယ်နားဆင်ပါခင်ဗျာ
လီစီကပထမဆုံးအချိန်မှာငါဒီခရီးစဉ်အနေနဲ့လာလဲတာပေါ့အဲ့လိုလာလဲတဲ့အခါကျတော့ဒီဝါရှင်တန်ဒီစီမြို့တော်မှာတော့လက်ပတ်ဆရာတွေလေးလာဆရာတွေကအများကြီးပါပဲဒါပေမဲ့အဲ့နေရာတွေအနှံ့လဲညီမရောက်ဖြစ်ပါတယ်တော်တော်များများကိုကိုသွားနိုင်တော့သွားပါတယ်လေးလာတယ်အဲ့ထက်မှကိုညီမနိုင်ငံအတွက်ကိုဟိုဘယ်လိုအရာမျိုးတွေကိုလေးလာရင်ပြန်ပြီးတော့ဟိုမှာအကျိုးဖြစ်နိုင်မလဲပေါ့အဲ့လိုမျိုးကိုနိုင်ငံအတွက်လိုအပ်တဲ့ဟာမျိုးလေးတွေကိုပို့ပြီးတော့ညီမစိတ်ဝင်စားပါတယ်။ဟုတ်ပါဆိုလို့ရှိရင်ကြားလိုက်ဒီပါရယ်ညီမတို့ရောက်တယ်တခါဒီ memorial အဆောက်အုံတွေပါရယ်လည်းရောက်တယ်ပေါ့နော်။အဲ့မှာမှညီမစိတ်ဝင်စားတာကတော့အဓိကကဒီ transportation service ပေါ့ဒီ Washington DC မှာမြို့တော်မှာလောက်ထားတဲ့ဟာတွေပြီးတော့ဒီတို့သစ်ပင်စတောတွေကိုထိန်းသိမ်းထားတဲ့ဟာတွေအဲ့အမျိုးတွေကိုပို့ပြီးတော့စိတ်ဝင်စားပါရယ်ပေါ့
။ Washington DC မှာဒါအများပြည်သူတည်ယူပို့ဆောင်ရင်းနဲ့ပတ်သက်တဲ့စနစ်တွေပေါ့။အဲ့ဒီစနစ်တွေနဲ့ပတ်သက်ပြီးတော့တတိထားမိတယ်ဆိုတော့ဥမာဒီစနစ်နဲ့ပတ်သက်ပြီးတော့ဘလို့ဟာမျိုးတွေဘလို့အားတာချက်မျိုးတွေကိုကိုကကြိုက်တာလဲ
။ American ပေါ့နော်။ကမ္ဘာမှာဆိုရင်သူကတတိယအကြီးဆုံးနိုင်ငံလည်းဖြစ်တယ်လူဦးရေလည်းဒါတတိယအများဆုံးနိုင်ငံဖြစ်တယ်။အဲ့ခါကျတော့ဒီမှာတော့တို့လူဦးရေထူထပ်တဲ့သူတို့ဒီဟာကိုပိုင်ကားတွေတော်တော်များများရှိကြပါတယ်ဒီအမေရိကန်မှာသူတို့လူမှုဘဝတွေမှာဒါပေမဲ့ဒီကိုပိုင်ကားတွေအများဆုံးမှဆိုတိတ်မှတပီးလောက်ကတော့အနည်းဆုံးရှိရဲလူ၃ယောက်မှဆိုကားတပီးလုံးလောက်ပေါ့နော်တိတ်အင်းတွေမှာပိုင်ရဲအဲ့လိုမျိုးများတို့တွေ့ရဲဒါပေမဲ့ဒီမှာနယူးယောက်လိုမြို့တော်မျိုးတွေဒီဝါရှင်တန်ဒီစီလိုနေရာမျိုးတွေမှာကျတော့ဒီသူတို့ဒီအများပြည်သူနဲ့ပတ်သက်တဲ့ service transportation တွေကိုအစိုးရကနေပြီးတော့ဖြည့်ဆည်းပေးထားတာရှိရဲမှဆိုရင်စပ်ဝေးလို့ဒီမက်ဆိုလို့ပေါ့နော်ရေအောင်ရထားတွေရှိနေကိုဝါစီကမက်ဆိုပေါ့နော်ဒီရေအောင်ရထားကိုစီးရဲကိုအဲ့ဒီဟာအဆင်ပြေဆုံးမှာပဲအခြေခံလူရန်းသားတွေအတွက်ပေါ့ဒီညီမတို့လို့ခုမှလာလဲပြောလို့ကားကိုပိုင်ကားမမောင်းနိုင်တဲ့လူတွေအတွက်ပေါ့သွားရင်းလာရင်အရင်အဆင်ပြေပါတယ်အမှညီမဆိုလို့ချင်းဒီမက်ဆိုရထားကိုစီးဖို့ဆိုပြီးတော့သူ smart trip step ဆိုပြီးတော့ဒီ step ကိုလုပ်ပေးထားပါတယ်အဲ့ဆိုသူတို့မြေအောင်ရထားလိုင်းနေပေါ့သူတို့ရထားလိုင်းနေကဒီ Washington DC မြို့ရဲ့ကိုလည်းသွားလို့ရတယ်လို့ဒီသူတို့ Union ဟိုနေ National ဒီဟိုနေ station ရှိပါတယ်သူတို့အဲ့ကနေပြီးတော့တခြားပြည်နယ်တွေကိုလည်းသွားလို့ရတယ်အဲ့ခါကျတော့ညီမတို့ဒီ step ကိုလုပ်ထားပြီးသွားလို့ရှိရင်အဲ့$10ဆို $10ပဲပေးရပါတယ်အဲ့ဒါ card တစ်ခုကိုဝယ်လိုက်ရင်ပြီးသွားရင်ညီမတို့ cash system နဲ့လည်းရှင်းလို့ရတယ် credit card နဲ့လည်းရှင်းလို့ရတယ်အဲ့ကနေပြီးတော့မှညီမတို့ဒီ metro နဲ့ပတ်သက်တဲ့အသေးစိတ်ကိုကြည့်ပြန်လို့ရှင်ဒီ website တွေမှာလည်းကြည့်လို့ရတယ်ကိုသွားချင်တဲ့နေရာကိုမြေပုံနဲ့ပေါ့ GPS စနစ်နဲ့လည်းရှာဖူးလို့ရတယ်လို့တခြားခိတ်တွေမှာလည်းတို့တွေဒီ sign book တွေပါတွေကိုတို့အများကြီးပြီးသိနိုင်အောင်လို့ပြထားပါတယ်သူတို့တစ်ခါရှိရပါတော့ရုံးချိန်နေမနက်အစောပိုင်းနဲ့ဒီညပိုင်းဆိုလို့ရှိရင်တော့ညနေပိုင်းပေါင်းတွေဆိုလို့ရှိရင်တော့ဒီရထားတွေထဲမှာထိုင်ကုန်နေရာတွေမရှိဘူးတော်တော်လေးကိုပြည့်ကျက်နေလောက်အောင်အဲ့လိုမျိုးစီးရည်လည်းတွေ့ရတယ်နေရင်းနေ့လည်းသွားမယ်ဆိုရင်တော့အင်ပြေပါတယ်ချောင်းချောင်းကြီးကြီးနဲ့ညံလဲညံပါတယ်သူတို့
ไอ้นี่เนี่ยใจหมอบูงาไม่เสร็จเนี่ยเราตัวเองจะซื้อยาลาบาเลยอารมณ์เนี่ยบอกแต่ไม่จับเปรี้ยวกูตัวเจนเนี่ยเราแต่เนี่ยเลยยังไงเนี่ยบอกเนาะกูรู้ตัวละจ้าเลยค่ะมาดีแต่จีเวอร์เรียนมาตั้งสั้นเนี่ยเด็กบอกเลยว่าตีจ้าเนี่ยตั้งมาปีทารีสิบาเลยบ้าจังกูรู้มีเนี่ยตีจ้าตั้งมาปีทารีสิบาเลย มันตั้งใจอยู่เลยจ้ะตัวที่ตัดสินตัดใจสิบาเลยแต่มาสูรุ่งเช้าตัวตื่นเช้าสายเลยจ้ะท่านเลยแต่ท่านก็ว่าเราเนี่ยดีลมยูแต่จีเอวุ่นเลยดีลมยูดังนั้นเลยอุตส่าห์ไปยามเมื่อวานนี้จ้ะท่านไปเอลุมยูตะเกียร์อาสาตัดใจสิเอ้ตัวเองไหนมาเนี่ยเอาเส้นดีไปเอ้สุยาเลยดีดูอันนี้ดีดูเส้นยาวแพทย์สนิทจะจับแทนดีไปท่านเลยดีดูอะไรสิ่งใดจะไล่ไหนไอ้ด้วย
อะไรอยู่เนี่ยตัวใหญ่ไปเลยยังข้าวบอมมาได้ที่ตัวบอมมาได้ที่ตัวตัดเส้นทุเรียนมาได้ที่ที่อันยิ่งเจ้ามุยาแล้วชอบเรื่องลู่เรือกูอุจจาร์ปีเรื่องลิทามิวรีอ๋อตัวเกี่ยวกับดีละข้าวมาว่าเลยส่วนแรกที่แรงกูเรื่องลู่อุจจาร์ปีเรื่องบ่เนาะจะเป็นตอนเนี่ยตอนเรื่องลู่เรื่องกูเรื่องลู่เรื่องแล้วมีแรงกูเรื่องลู่ด้วยมีส่วนนั้นตัวเช้าไปไล่ด่าตัวเสบียวมาเมาหมูที่แรงกูเรื่องลู่อ่ะยังตัวก่อนเนาะตัวเรื่องมาตัว
di space stand ni si ye ko lan shao twa bo atwa so le ka so lo shin ma ka lan si ye so yin bi ma lu twa lan platform so a si ye ai twa taw ma lo tamain si ye lu ri atwa ko lan shao pi lo twa bo lu ri atwa ko ayan o a sin ji ba ma ka lan mo lu wa lan ta shao sia ma lo u bo no lu twa lan platform ma shi lo lan shao wa da myo ba myo ma shi ba u tamain si ye lu atwa ka tamain si ye lu tat tat
ဆိုတော့ Washington DC မှာအခုလိုမျိုးသွာလာနေတဲ့အချိန်မှာအထူးခြားခြားသတိထားမိတဲ့ဟာတွေတခြားပါတယ်ရှိသေးလဲဗျ။အ
ာရှိရအကိုအဲ့ဒါကတော့ညီမကထင်တာပေါ့နော်ကိုကအမေရိကန်ကိုမရောက်ခင်ကဘယ်လိုမျိုးထင်လဲဆိုတော့ဒီမှာဆိုလို့ရှိရင်ဟိုအရန်ကိုတိုးတက်တဲ့နိုင်ငံဖြစ်တဲ့အတွက်တော့မလို့တစ်ပင်နေဒီတတော်ကြီးဒီလောက်ရှိနေမထင်ဘူးတိုက်ပြေးပဲရှိနေလို့ညီမထင်ခဲ့ရပေါ့နော်။ဒါပေမဲ့ဒီ New York ဟိုပြည်နယ်လိုမျိုးကြီးလိုမှာပဲဒီတိုက်တွေကတော့အထက်မြင့်နေရှိရဲဒါနဲ့ဒီတခြားပြည်နယ်တွေမှာဆိုလို့ရှိရင်ဆိုအောင်ရတော့တတ်မှတ်ထားတဲ့အမြင်အတိုင်းပဲပြည်နယ်တိုင်းမှာစောက်ကြည့်ရှိရဲအဲ့ဒီတတ်မှတ်တဲ့အမြင်ထက်မကျော်ဘူးပေါ့နော်ပြီးသွားလို့ရှိရင်သူတို့ပြည်နယ်တော်တွေအတိုင်းကိုအောက်အောင်ကိုစနေတိကျစောက်ထားတာကိုတွေ့ရတယ်ပြီးသွားတော့နောက်တစ်ခုကဒီသဘာဝစစ်တော်တွေစစ်တင်တွေကိုထိန်းသိမ်းထားတယ် Washington DC လိုမြို့နယ်မြို့ကြီးမှာပဲအစိုးရရုံးဆိုင်ရာအမေရိကန်ရဲ့မြို့တော်မှာပဲဒီတင်တဲ့တော်ပေါင်းများစွာကိုသဘာဝအတိုင်းဒီဧကပေါင်းများစွာပေါ့နော်ထိမ့်နှိမ့်ထားတာကိုညီမတို့တွေ့ကြရပါတယ
်အခုလိုလူနေထူထပ်တဲ့မြို့ကြီးတွေရဲ့အလဲမာရောင်ပေါ့လေဒီတစ်ပင်တွေကိုမခုတ်ဘဲစနစ်တကြောင်ဘာကြောင့်ထိမ့်သိမ့်ထားတယ်လို့ထင်ပါလဲ
တနင်္ဂနွေလုံးအတိုင်းအတာနဲ့တစ်ပင်တက်တော်တွေကိုညီမတို့တွေ့ရဲတစ်ပင်တက်တော်တွေကိုအလွယ်တကူခုတ်ဖို့ဆိုတာမပြောနဲ့ပေါ့နော်တစ်ပင်တစ်ပင်ကိုတော့မှသူတို့ဘယ်သူမှအလွယ်တကူခုတ်ဖွင့်မရှိဘူးအစိုးရကိုခွင့်ပြုချက်ကင်ရတယ်အဲဒီအစိုးရကိုခွင့်ပြုချက်တရားဝင်ကြရတယ်ဆိုမှလည်းတစ်ပင်တစ်ပင်ကိုခုတ်လို့ရတယ်အဲဒီအတွက်ဒီရက်ကွက်တွေတိုင်းမှာတစ်ပင်တွေကတက်တော်တွေကအမြင်ရှိနေတယ်အဲဘာကြောင့်ထိမ့်သိမ်းထားလဲဆိုညီမတို့ဒီသဘာဝလည်းအရန်ကိုသူတို့ပြတာတယ်ဒီမေယာဆိုလို့ရှိရင်ဆောင်းတွဲမှာဆိုလို့ရှိရင်နှင်းကြီးကြရတယ်ပေါ့ညီမဆိုတော့ဆောင်းအကုံလေးမှာရောက်လာတယ်ရောက်လာတဲ့အခါကျတော့နှင်းကြထားတဲ့အတွက်စစ်တင်နေရအရိုးတွေပဲရှိရတီတီဒီမှာဆိုလို့ရှိရင်ဒါပေမဲ့နှွေဦးရည်ကြီးကိုရောက်ပြီးသွားတယ်စစ်တင်တစ်တော်ကြီးကအကလုံးအရွက်တွေအပွင့်တွေတို့ထွက်လာတယ်ထွက်လာပြီးတော့ဒီတစ်တော်ကြီးပြန်ပေါ်လာတယ်ပေါ့နော်အဲ့ခါကျတော့သမာဝါကိုလည်းထိမ့်သိမ်းကြီးသာဖြစ်တယ်ပြည်သူလူထုလည်းစိတ်ချမ်းသာတယ်ကိုယ်နိုင်ငံရဲ့ဒီဟာစနစ်တွေလည်းမပြည့်စုံဘူးဟိုပြည်သူတွေရဲ့ကျန်းမာရေးအတွက်ပေါ့လို့လွတ်လွတ်လပ်လပ်ပေါ့ပေါ့ပါပါပေါ့နော်လက်ပတ်လို့ရအောင်ဆိုရဖန်ပြီးပြထားတယ်ဒီခုရဲ့တောတောင်ကြီးနေဘာဝကိုအဲ့လိုထိမ့်သိမ်းထားတာကိုတွေ့ရပါတယ်
ကိုအောင်စီစဉ်တက်တဲ့တူတဆုံပဲအမေရိကန်တခွင်အစီအစဉ်ကိုကြားခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သုံးရရှင်များခင်ဗျာ။သမ္မတဒိုနယ်ထရန့်ဟာမကြာသေးခင်ရပိုင်းတုန်းကတောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုအင်ဗျူရောမှာလက်ခံတွေ့ဆုံခဲ့ပြီးအမေရိကန်တောင်ကိုရီးယားမဟာမိတ်နှစ်နိုင်ငံကြားကျယ်ပြန့်တဲ့မဟာဗျူဟာတွေတိုးမြှင့်လှုပ်ဆောင်သွားဖို့ခေါင်းဆောင်နှစ်ဦးကြားထပ်လောင်းကတိပြုခဲ့ကြပါတယ်။နှစ်နိုင်ငံဆက်ဆံရေးထူထောင်ခဲ့ခြင်းကစားလို့မဟာမိတ်နှစ်နိုင်ငံကြားမှာအဓိကကျတဲ့လုံခြုံရေးတည်ငြိမ်အေးချမ်းရေးနဲ့ကိုရီးယားကျွန်းဆွယ်နဲ့အာရှပစိဖိတ်ဒေသတွင်ကျွေးဝချမ်းသာလာစေရေးတို့ကို Ubang lo sound lagi jabari. Tanguria bo, Taikai lamu, Mandamiago, a cargue, pido ma pitalo. Miaguria ye, chinchamu, and yegule, American ga, cargue, dome lu, Tamara donetranga, talong, kadibule bari. Adi dema, tamioja, sipuri, a toyo, nuclear si a treba. American ye, sing yago, a biwa, a tinpin, sin, tajongle, duga, biwari. Did I ring yin yan ye, lunyon ye, upjazi me. Miaguria ye, nuclear ne. Taichinbi donji season, chinchamu, dolan yago. Tencho Tuanembo, Mahame Nengalija Tashiyame, Tawon Kamurigo, Sevi Accounte, Podabo, Kazan Uja, Talang Gdip Yuke Javale, Ninye Lulara Upiadare Nine, Tamara no Uruha, Kuria Jonesema, Nuclear Kime Yi, Hosamu, Now Jampian Lema Tuazi Bune, Eri Longazi Omnibo, Sele Bubang, Losan Tuabo Gule, Gdip Yuke Javale, Miaguriaga do ye yansari luya de go, Shangjinbi, Nangaraga san noni a dying lainayame, Gadiguo dune, Tawonigo, Liza, Lusan, Tuabo, American and Anguria Nanganzalonga, Taman, Tonsu, Lajabari, Tabi, Miaguriaga, Nuclear Santa Mune, Machonzabu of Tai Chimpia Donji, Santa Niradriha, Kulanamagalun in Consia, Songjacha de go, Chupa ya, Yongi Elu, Nangan Gonzon Salonga, the Ribele Bari. Miaguriabo, Leshi Charare, Danka Peso Murego, Satatuabo, American Danguria Duja, the Borduni Gijabi, Miaguria Ye, Yansare Luyadi, Yatan, Dwazi Bune, Sunu was a Gawangu Piana Zibutre, Gimare, PRP Mu Titi, Lotuabu Gule, the Bordu Gijabari, Sunu was a Gawangu, Miaguriaga, Chemue, Piana Nambo, the Garpunaze Pibare, Miaguriagada, Lanyang Mango, Yuchalame, Suyen, through Dimbi and Aga, Taba Lazibutre, American Danguria Duha, Nanganagane, do Laganjuzu Tabu, attention Nivare. Miaguria Bidure, Gonjo Chanda, Kanzaguin Yala Zibune. Miaguria Suyaga, Julone, Suyalone, Luke Queen Chupamu, and Nigel Muri, Dragova. Lunza Masui Mijo, American Danguria, Nanangan Kononiga, Josu Jabare. Miaguria, Chincha Mudego, Gagwe, Dasi Nambo. American Danguria Doja. Agone Mahame Pie, Salet Dishi Tuamelu, Tamra Trane, Tamra Munduga, Jinya Gijavarek, ya?
American Soya, Borani, Aboki, Jinja Lukivari.
Kuna Singer, American Soya, mean the Borat, Chibu, Bui, Abo Mojo, TP, Abarakmia. Bui, American Tanya, Ku, Inganimanefe, Tolinja, the woman, Nashina Yani Kuna, ET, Lindu, Mita, such as Sakuna, Seliruani, PMB, or Tolin Pidoma, Pipare.
ယူအီမြန်မာဘက်ရင်အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးကိုနားဆင်နေကြတာပါအခုတော့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုယ်စားဝန်နိုင်ငံကြီးများပေးပါလိမ့်မယ်ခင်ဗျာဒီကနေ့ကမိုးဆူမျိုးကို မိုးဆူမျိုးဟောင်းမှာပြောကြတဲ့မိငွန်းအတွင်းဝန်ကြီးချုပ်အဘာဒီကထက်သွင်းပြောကြခဲ့ပါတယ်။ရုံးဉာဏ်မှုစလင်းနေပေါ်လူခွင့်ချုပ်ဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့စွပ်စွဲချက်တွေစုံစမ်းစစ်ဆေးမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံဝန်လာရောက်ခွင့်ပေးဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟီလီကတနင်္လာနေ့မှာထပ်မံပြအပေးတောင်းဆိုလိုက်ပ
ကျွန်တော်တို့ရဲ့ဒီနေ့ရဲ့အမျိုးသားအမျိုးသမီးမခွဲကြပဲပညာစည်းပွားတွေကိုတင်ပြပါရစေ။သမ္မတတွင်လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လေ့လာမယ့်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယာဟီလီဟာဆက်သွယ်ရေးဥပဒေပုံမှန်ပြင်ဆင်မှုစူးစမ်းနေတဲ့သူတွေအပါအဝင် ကမ္ဘာတိုင်းနောက်အဖွဲ့တွေနဲ့လည်းကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်UNDP ရဲ့ရန်ကုန်ရုံးမှာမနေ့ကတွေ့ဆုံခဲ့ပါတယ်။လူခွင့်ရေးကိုယ်စားလှယ်ဟာကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်ရန်ကုန်နယ်နေပြည်တော်အပါအဝင်အထူးစီးပွားရေးဇုန်တွေကိုလည်းအခုတစ်ခေါက်မှတွားရောက်လည်ပတ်ဖို့စီစဉ်ထားပါတယ်။အမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်ထားတဲ့ကြေညာချက်တစ်ခုမှာတရုတ်သ
ဒီအဆွေရကိုတောင်းပန်လိုက်ပါတယ်။နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုကုသဝင်နိုင်ကြီးညာတော့တာပါအခုနဲ့အတွက်စီစဉ်ထုတ်လို့ရမှုကမဲ့အင်ဂျင်နီယာဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကလပ်ဘင်ဖောလာဖြစ်ပါတယ်ဖီယူနာစင်ရဲ့ကြတဲ့အတွက်အထူးကျေးဇူးတင်စီပါတယ်ခင်ဗျာကျွန်တော်စံမိုးပြီပါ
This program has come to you from the Voice of America, Washington.